Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အသံကနေ2021ခုနှစ် March 16ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190ပြန် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီမနက်အတွက်အစည်းအဝေးမူကတော့ကျွန်တော်ရန်တိုင်းပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့တရုတ်နိုင်ငံကမြန်မာနိုင်ငံထဲမှာယင်းဒီမြုံနှံထားတဲ့ဆက်ယုံလုံယုံတွေမီးရှို့ခံရတဲ့ပေါ်တရုတ်ဘက်ကစိုးရိမ်တယ်လို့ပြောလိုက်တာနဲ့ပတ်သက်ပြီ
းညင်ဒါတွေကဘသူကမီးရှို့တာလဲဆိုတာကအခုထောက်ထားနေတဲ့ထွက်လာပြီနော်ဘယ်လိုလဲဆိုတော့ဒီစစ်ကောင်စီကနေပြီးတော့ပဲသူတို့ကဒါတွေကိုတိတိကျကျကိုစနစ်တကျလုံပြီးတော့မှဒီတရုတ်နဲ့မြန်မာလူလူနဲ့ကြားထဲမှာသူတို့ကဒါကလောက်ဆန်ထားတယ်ဆိုတာဒါအရင်သိတာလေ
ပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံသားဆက်ဆံရေးကိုယ်စားလှယ်ကိုထင်လင်းအောင်ပြောပြတာဖြစ်ပါတယ်။ဒီကြောင်းကိုချာခင်မာနားဆင်ရမှာပါ။ဒါပြင်ပြည်ပအခြေစိုက်1990ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ပြောခွင့်ရဦးဘိုလာတင်နဲ့ဆက်သွယ်မေးမြန်းချက်ကိုလည်းနားဆင်ရဖို့ရှိပြီးတော့6ရင်းနှမြေအလုံသမားတွေရဲ့အကြမ်းဖက်အာနာဖီဆာနဲ့ CDM လို့ရှာမှုအခြေအနေနဲ့ထိုင်းနိုင်ငံမှာမူရစေဝါနဲ့ဆိုင်တဲ့သတင်းစာရာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းတဲ့ဒေါခင်မျိုးသက်တို့ကချိန်ညာပေးมาဖြစ်ပါတယ်ခင်ဗျာ
ဆင်ရနာတဲ့စန့်ကျင်ဆနပြပွဲတွေနေရောညပါပုံစံမျိုးစုံနဲ့ဆင်နွှဲလာခြင်းစစ်တပ်ရဲ့ရဲတပ်ဖွဲ့ကညပိုင်းမှာပုံအောင်ဖြိုခွင်းမှုတွေရှိလာပါတယ်တနင်္လာနေ့ညပိုင်းတပိတ်ဆင်နွှဲဖို့ပြင်ဆင်နေကြတဲ့လဲတန်းကဆနပြသူတွေကိုလုံခြုံရေးအဖွဲ့တွေကညဦးပိုင်းကနေညပိုင်းအထိ၃ချိန်ပြစ်ခတ်ခဲ့တယ်လို့မျက်မြင်တွေ့သူတွေက VOA ကိုပြောပါတယ်ဆနပြပွဲတွေရဲ့အချက်အချာနေရာတစ်ခုဖြစ်တဲ့လဲတန်းလမ်းစုံမှာတနင်္လာနေ့ညကလုံခြုံရေးတပ်ဖွဲ့တွေရဲ့ကားတွေမဝင်နိုင်အောင်တဲအိတ်တွေရရပစ္စည်းတွေနဲ့ဒေသခံတွေပိတ်ဆို့ခဲ့တယ်လို့လမ်းပေါ်မှာမီးထောက်တွေလည်းတွေ့ရပါတယ်လုံခြုံရေးတပ်ဖွဲ့တွေကလမ်းပေါ်မှာပြစ်ခတ်နေကြချိန်မှာပဲရက်ွက်နေပြည်သူတွေကမီးတွေပိတ်လိုက်ပြီးဆနပြကြွေးကြော်ခဲ့ကြပါတယ်ညစဉ်ရှိနေတဲ့ထိုင်းတပိတ်ဆင်းရဲမှုကိုတော့တနင်္လာနေ့ညမှာမတွေ့ရပါဘူး။တစ်ချိန်တည်းမှာပဲဆုပ်ချုပ်ရေးကြီးညာထားတဲ့လှိုင်းသာယာနဲ့ရွှေပြည်သာဘက်ကိုဦးတည်ပြီးစစ်ကားဒါဇင်နဲ့ချီမောင်းသွားတာကိုလည်းညနေပိုင်းမှာတွေ့ရပါတယ်
။နေတာဟိုကြီ
းထားပါများရည်နေတယ်ကို
6
6 7 8
တင်းငွေနေကလှိုင်းသာယာဆန္ဒပြပွဲတွေကိုကြီးအစ်စ်သုံးပြီးစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်ဆန္ဒပြပွဲတွေအတွင်းအသေးအပြောက်အများဆုံးနေဖြစ်ခဲ့ပေမဲ့လို့လဲတင်းင်းလာနေမှာနိုင်ငံတော်ဝန်လမ်းပေါ်ထွက်ဆန္ဒပြကြပါတယ်တင်းင်းလာနေမှာနိုင်ငံတော်ဝန်ဆန္ဒပြပွဲတွေအတွင်းတည်ဆုံးသူအနည်းဆုံး12ဦးရှိခဲ့ပါတယ
်
နိုင်ငံတော်ဆန္ဒပြပွဲတွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဘက်ကကြီးအစ်စ်သုံးပစ်ခတ်မှုအင်အားသုံးနှိမ်နှင်းမှုတွေကသတင်းမီဒီယာတွေမှာရောပြည်သူတွေဘက်ကလူမှုကွန်ရက်မီဒီယာ Facebook ကဓာတ်ရိုက်ထုတ်လွှင့်ပြသမှုတွေမှာပါအထင်ရှားတွေ့မြင်နေကြရတာပါ။အာဏာသိမ်းစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကပြည်ရင်းခြေဆိုင်သတင်းမီဒီယာတွေကိုထုတ်ဝေခွင့်ပိတ်ပင်သတင်းသမားတွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေကြောင့်သတင်းထုတ်လွှင့်မှုမှာအတားအဆီးဖြစ်ပါတယ်။စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကအင်တာနက်ဆက်သွယ်မှုကိုလည်းပုံစံမျိုးစုံနဲ့ပိတ်ပင်နေပါတယ်။တနင်္လာနေ့ဖြစ်ထွန်းမှုတစ်ခုကတော့ mobile internet ဆက်သွယ်မှုကိုစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကပိတ်ပင်ခဲ့တာဖြစ်ပါလေရှင်။မြန်မာနိုင်ငံတွင်တရုတ်နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံရေးအတွက်အထူးစိုးရိမ်ကြောင်းတရုတ်အစိုးရကတနင်္လာနေ့မှာပြောပါတယ်။ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုတေဆုံးတံရရတဲ့အထိနှိမ်နှင်းခံခဲ့ရပြီးတရုတ်ဆက်ယုံတချို့မိလောင်ခဲ့ပြီးတဲ့နောက်တရုတ်ဘက်ကအခုလိုပြောဆိုတာဖြစ်ပါတယ်
။这次事件性质十分恶劣。
အကြမ်းဖက်မှုတွေအားလုံးချုပ်ငင်းသွားအောင်မြန်မာဘက်ကထိထိရောက်ရောက်လှုပ်ဖို့နောက်ကျူးလွန်သူတွေကိုတရားဥပဒေကြောင်းအရစီရင်နိုင်ရေးနဲ့တရုတ်ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ဘေးကင်းလုံခြုံရေးအတွက်ဆက်လက်တိုက်တွန်းသွားမယ်အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဇောင်လီကျန်းကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။မြန်မာနိုင်ငံတွင်းမှာသူတဲ့တန်ယုံမှုတွေနဲ့ပြိပခတွေထပ်မဖြစ်ရေးနဲ့တင်းမာမှုအများဆုံးရှော့ချနိုင်ရေးကအခုချိန်မှာထိတ်တန့်ဦးစားပေးကိစ္စဖြစ်ကြောင်းနဲ့မြန်မာဒီမိုကရေစီလုပ်ငန်းစဉ်ရှေ့ဆက်နိုင်ရေးအတွက်ဆွေးနွေးညှိနှိုင်းကြဖို့လဲတရုတ်ကတိုက်တွန်းထားပါတယ်ရှင်။မ မြန်မာဆန္ဒပြသူတွေကိုစစ်တပ်ရဲ့အကြမ်းဖက်မှုဟာဇာတိတပြက်ပြကျင့်ဝတ်ချိုးဖောက်မှုဖြစ်ပြီးခွင့်လွှတ်နိုင်စရာမရှိတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆင်အာနာသိမ်းပြီးနောက်ပိုင်းပြီးခဲ့တဲ့မတ်လ14ရက်နေ့တနင်္ဂနွေနေ့ကဆန္ဒပြသူတွေသွေးမြေကျတိုက်စုံးမှုအများဆုံးဖြစ်ခဲ့ရပြီးနောက်တနေ့တနင်္လာနေ့မှာအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဂျာလီနာပေါ်တာကအခုလိုပြောဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးတောင်းဆိုရာတွေကိုစစ်အုပ်စုကတနက်နေ့ပြစ်ခတ်တုံ့ပြန်ခဲ့တာဖြစ်တယ်လို့နိုင်ငံသားကြီးဌာနပြောခွင့်ရကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာစစ်တပ်ရဲ့အခုလုံနီးလှုပ်ဟန်တွေကိုကြည့်ရင်ဆင်အာနာသိမ်းခဲ့မှုဟာစစ်တပ်ရဲ့ကိုကြိုးစည်းပွားအတွက်ဖြစ်ပြီးမြန်မာလူထုရဲ့စန္ဒကိုကိုစားမပြူတာပေါ်လွင်စေတယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်။မြန်မာစစ်တပ်အာဏာသိမ်းမှုကိုဒဏ်ခတ်တဲ့အနေနဲ့စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဝင်တချို့ကိုအမေရိကန်ကဒဏ်ခတ်အရေးယူထားတဲ့အပြင်အာဏာသိမ်းအဖွဲ့အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့သားနဲ့သမီးကိုပါဒဏ်ခတ်အရေးယူထားတာဖြစ်ပါတယ်ရှင်။မြန်မာစစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာနိုင်ငံတွင်းအကြမ်းဖက်မှုတွေတိုးလာနေတာကြောင့်တုံးလုံး6600ကျောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထုတ်ပါတယ
် The Secretary General renews his call on the international community
နိုင်ငံတကာအတိုင်းဝိုင်းဘက်ကမြန်မာပြည်သူတွေနဲ့တသားတည်းရည်တည်ချဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရစတီဗင်ဒူဂျေရစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဆန္ဒပြသူတွေကိုတပ်ဖြတ်မှုတရားဥပဒေမဲ့ဖမ်းဆီးမှုဖန်စီထားသူတွေကိုနှိမ့်ဆက်ညှဉ်းပန်းနေဆိုတဲ့အစီရင်ခံချက်တွေဟာဆိုရင်အခြေခံလူအခွင့်အရေးကိုချိုးဖောက်မှုနောက်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးထိမ့်နှိမ့်သိမ့်သိမ့်ရှိရေးနဲ့ဆွေးနွေးညှိနှိုင်းရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုပြောင်ပြောင်တင်းတင်းအခမ်းအနဲ့လုပ်ရဖြစ်တယ်လို့လည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့ဖိနှိပ်မှုတွေအဆုံးသတ်နိုင်ရေးနိုင်ငံတကာအတိုင်းအဝန်းကညှိနှိုင်းပေါက်ဆက်ပြီးကူညီဆောင်ရွက်ကြဖို့လေကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းကြောင်းပြောခွင့်ရရဲ့ကြေညာချက်ကဖော်ပြပါတယ်မြန်မာနိုင်ငံတွင်းမှာအခြေအနေတွေတည်ငြိမ်သွားစေပြီးဆွေးနွေးညှိနှိုင်းနိုင်ရေးဖော်ဆောင်ဖို့နောက်ဒီမိုကရေစီပြန်လည်ဦးလှည်နိုင်ဖို့အတွက်အရေးကြီးတဲ့လိုအပ်ချက်တစ်ခုအနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုနိုင်ငံတွင်းလာရောက်ခွင့်ပြုဖို့လဲစစ်တပ်ကိုအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်အနာသိမ့်ထားတဲ့စစ်တပ်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုနိုင်ငံကိုလာရောက်ခွင့်မပေးသေးပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့ကတော့မြန်မာပြည်သူတွေရဲ့ဒီမိုကရေစီမျှော်မှန်းချက်နောက်မြန်မာပြည်သူတွေနဲ့ထပ်တူဆက်လက်ရည်တည်ကြောင်းပြောဆိုထားပါတယ်ရှင်။မြန်မာဆင်အနာသိမ့်ဆန့်ကျင်ဆန္ဒပြပွဲတွေအတွင်းအင်အားအလွန်အကျွံသုံးပြီးစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းနေတာနဲ့အတူပဲကြမ်းမာကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုလိန်ပိုင်းဆိုင်ရာထိပါစော်ကားမှုဆိုင်ရာအစီရင်ခံချက်တွေနဲ့စိုးရိမ်စရာပိုများလာတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ရဲ့အမှုဆောင်ညွှန်ကြားရေးမှူးကတင်းနှင်းလာနေမှာပြောဆိုထားပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုချင်းချောက်မှုထိပါစော်ကားမှုတေဆုံးဒဏ်ရာရစေတဲ့အထိအင်အားသုံးမှုအကြမ်းဖက်မှုမှန်သမျှဟာလက်ခံနိုင်စရာမရှိဘူးလို့လည်းကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်။ဆက်ပြီးဖမ်းဆီးချုပ်နှောင်မှုဆိုင်ရာသတင်းတွေဖမ်းခံထားရသူတွေရဲ့အခြေအနေနောက်ပြည်သူစေယုံတွေကိုလုံခြုံရေးတပ်ဖွဲ့တွေဝင်ရောက်နေရာယူတဲ့ကိစ္စတွေကိုအထူးပဲစိုးရိမ်ကြောင်းလဲ UNFPA ကပြောဆိုထားပါတယ်။မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ထိန်းနှိမ်သိမ်းသိမ်းရှိဖို့နဲ့မြန်မာအမျိုးသမီးတွေလူငယ်တွေရဲ့ကျန်းမာရေးနဲ့လူအခွင့်အရေးသူတို့ကိုအကာအကွယ်ပေးနိုင်ရေးကိုဦးစားပေးဆောင်ရွက်ဖို့လေကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNFPA ကတိုက်တွန်းတောင်းဆိုထားပါတယ်ရှင်။မြန်မာနိုင်ငံဆင်အာနာသိမ်းမှုနောက်ပိုင်းအကြမ်းဖက်မှုတွေအတွင်းငြိမ်းချမ်းစွာဆန္ဒပြသူအနည်းဆုံး138ဦးသေဆုံးရပြီဖြစ်ကြောင်းကုလသမဂ္ဂလူအခွင့်အရေးရုံးကတနင်္လာနေ့မှာထုတ်ပြန်လိုက်ပြီးဒီသေဆုံးရသူတွေထဲမှာကလေးငယ်တွေနဲ့အမျိုးသမီးတွေလည်းပါတယ်လို့ပြောဆိုထားပါတယ
်။ According to the Human Rights UN Human Rights Office to date at least 138 peaceful protesters
တနင်္ဂနွေနေ့တနေ့ထဲမှာတွင်38ဦးသေဆုံးခဲ့ရပြီးအများစုကရန်ကုန်လှိုင်းတားရမှဖြစ်ကြောင်းပြောခွင့်ရစတီဗင်ဒူဂျေရစ်ကပြောဆိုခဲ့တာပါ။နိုင်ငံရေးအကျဉ်းသားများကွန်ကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့မတ်လ15ရက်ထုတ်ပြန်ချက်အရတော့သူတို့ကောက်ယူစုဆောင်းချက်အရဆင်အာနာဒိဆန့်ကျင်ဆန္ဒပြမှုတွေအတွင်းတေဆုံးရသူအနည်းဆုံး182ယောက်ရှိပြီလို့ဖော်ပြပါတယ်။ ဖမ်းဆီးခံရသူက1900နီးပါးရှိတယ်လို့လဲ AAPP ရဲ့စာရင်းကဖော်ပြပါတယ်ရှင်
အဲ့ဒါမနက်ဖက်မြန်မာဝါသားအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာအလို့သမားတက်မကအဖွဲ့ဝင်တွေအဖမ်းဆီးခံနေရတယ်လို့နေအိမ်တွေမှာလာရောက်ရှာဖွေအနှောက်အယှက်ပေးတာတွေကိုခံနေရပြီးတချို့ကတော့ကြောက်ပြီးပုံအောင်နေကြရတယ်လို့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ ILO ကပြောပါတယ်။ February 1ရက်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်ကအလို့သမားတွေရဲ့ရပိုင်ခွင့်ဆိုင်ရာကန့်သတ်မှုတွေကိုကြဲကြဲပြန့်ပြန့်လုပ်လာနေတယ်လို့ကမ္ဘာအကြီးဆုံးအလို့သမားတက်မကဖြစ်တဲ့ IDUC အပြည်ပြည်ဆိုင်ရာအလို့သမားတက်မကအဖွဲ့ကြီးကမတ်လ7ရက်နေ့စွဲနဲ့အစီရင်ခံစာတစ်စောင်အာရုံကိုတင်သွင်းခဲ့တာဖြစ်ပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကိုဆန့်ကျင်ဆန္ဒပြတဲ့ဒေသခံတွေကိုစစ်တပ်နဲ့ရဲကမျက်ရည်ယိုဘုံတွေတနက်တွေနဲ့ပစ်ခတ်နေတာဖြစ်ပြီးတနင်္ဂနွေနေ့ကရန်ကုန်မှာဒါဇင်နဲ့ချီတေဆုံးခဲ့ရပြီးတရုတ်ပိုင်ဆက်ယုံအများပြားလဲမိရှုခံခဲ့ရပါတယ်။အခုလိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နှင်းမှုတွေရှိနေပေမဲ့တနင်္လာနေ့မှာလည်းဆန္ဒပြမှုတွေကဆက်ပြီးရှိနေတယ်လို့ပြစ်ခတ်မှုတွေလည်းရှိနေပြီး6ဦးတည်းမနေတည်ဆုံခဲ့ရတာပါဒီလိုအခြေအနေအောက်မှာစစ်တပ်အာဏာပိုင်တွေကိုအကြမ်းမဖက်ပဲဆန့်ကျင်တဲ့ CDM နှုတ်ဆက်မှုမှာပါဝင်တဲ့အလုသမားတွေကိုချင်းချောက်မှုတွေရှိကြောင်းတိုင်ကြားစာတွေရရှိထားတယ်လို့ ILO ကပြောပါတယ်စစ်တပ်အာဏာပိုင်တွေကလက်လက်စွာပြောဆိုခွင့်စုဝေးခွင့်တွေကိုပိတ်ပင်တယ်လို့လူမှုမီဒီယာတွေကိုပိတ်ပင်တာနဲ့ CDM နှုတ်ရှားမှုမှာပါဝင်တဲ့မြန်မာအလို့သမားတက်မကတွေနဲ့အလို့သမားအဖွဲ့အစည်းပေါင်း16ခုကိုပါတရားမဝင်အဖွဲ့အစည်းဖြစ်နေကြီးညာထားတယ်လို့လည်းပြောပါတယ်။အခုလိုဖိနှိပ်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်လာတာနဲ့ပတ်သက်ပြီး ITCU ကမတ်လ5ရက်နေ့မှာ ILOC တိုင်ကြားစွာတင်သွင်းခဲ့တာဖြစ်ပြီးဒါကမတ်လ22ရက်နေ့မှာ ILO ကပြန်လည်သုံးသပ်ဖို့ရှိကြောင်းလည်းပြောပါတယ်။အလို့သမားတွေပေါ်မှာချင်းချောက်နှောက်ယှက်မှုတွေကိုရပ်ဆိုင်ပြီးမြန်မာနိုင်ငံမှာအရသာအဆိုးကပြန်ပြီးဖြစ်လာစေဖို့အတွက် ILO အကြီးအကဲ Guy Ryder ကပြီးခဲ့တဲ့လတုန်းကပဲကြေညာချက်ထုတ်ပြန်တောင်းဆိုထားတာပါ။အီတလီကအဝတ်အထည်လက်လီဖြန့်ချီတဲ့ OVS ကုမ္ပဏီကမြန်မာနိုင်ငံမှာသူတို့ရဲ့လုပ်ငန်းကိုအကန့်အသတ်နဲ့ဆက်ပြီးဖွင့်ထားမှာဖြစ်ပေမဲ့မြန်မာနိုင်ငံတွင်အာဏာသိမ်းထားတဲ့စစ်တပ်ကိုဆန္ဒပြရမှာပါဝင်တဲ့အလို့သမားတွေအပေါ်မှာခွဲခြားဆက်ဆံသူတွေနဲ့တော့အလို့ဆက်လုံမှာမဟုတ်ကြောင်းတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံကချီမြင့်တဲ့ရက်ထဲတွေအပြင်အထက်ချုပ်ဆက်ယုံအတွက်ပစ္စည်းတွေဟာကမ္ဘာမှာနာမည်ကြီးတယ်လို့အထက်ချုပ်ဆက်ယုံလုပ်ငန်းဟာလည်းအဓိကပြည်ရင်းအလုပ်ကိုင်အခွင့်အမ်းတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လကဒေါင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်ပိုင်းအကြမ်းဖက်မှုတွေတိုးလာနေပြီးနိုင်ငံတကာလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတာအတွက်ရှုံ့ချကြောင်းနဲ့အခြေအနေကိုမပြတ်ဆောင့်ကြည့်နေမှာဖြစ်ကြောင်းOBS ကပြောပါတယ်ကမ္ဘာဒုတိယအကြီးဆုံး fashion design ကုမ္ပဏီဆွီဒင်အခြေစိုက် H&M ကရောအီတလီအခြေစိုက် Benetton အလွတ်ထည်ကုမ္ပဏီတွေကလည်းမြန်မာနိုင်ငံကပစ္စည်းတွေမှားယွင်းမှုကိုချက်ချင်းပဲဆိုင်းငံ့လိုက်တယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာခဲ့ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဆန္ဒပြဆန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နှင်းနေချိန်မှာပဲ February လကုန်လောက်ကစပြီးမြန်မာနိုင်ငံကနေအင်းနီးချင်းအိန္ဒိယဘက်ကိုထွက်ပြေးလာသူပေါင်း400ကျော်ရှိနေပါပြီ။ဒီထဲမှာရဲဝန်ထမ်းအများအပြားပါဝင်နေတယ်လို့အိန္ဒိယရဲအရာရှိတူကတနင်္လာနေ့မှာပြောပါရတယ်။တောက်ချန်နေကတော့နေဆက်ကျော်ဖြတ်ထွက်ပြေးလာသူပေါင်း116ယောက်ရှိနေတယ်လို့မီဇိုရမ်ပြည်နယ်ကရဲအရာရှိတူက Rajas သတင်းဌာနကိုပြောပါရတယ်။ထွက်ပြေးလာသူတွေထဲမှာရဲနဲ့မိသက်သမားတွေပါဝင်ပြီးတချို့ကအဝတ်အစားနည်းငယ်ကလွဲလို့ဘာမှမယူနိုင်ပဲထွက်ပြေးလာကြတာပါ။
จุนาสตรองอ่ะรากับอุกนักอันดักเจ้าติกาลำลักอ่ะว่า
ညင်းညင်းချင်းချင်းဆန္ဒပြတဲ့အပြစ်မရှိတဲ့သူတွေရာဇဝတ်မှုမကျူးလွန်တဲ့သူတွေကိုတနက်နဲ့ပြစ်တာရိုက်နှက်တာတွေမလုပ်နိုင်လို့ထွက်ပြေးလာတာဖြစ်ကြောင်းထွက်ပြေးလာတဲ့ရဲအရာရှိဖော်စီကပြောသွားတာမှာအိန္ဒိယဗဟုအစိုးရကတော့တစ်ဖက်နိုင်ငံကလူတွေအလုံးရင်းနဲ့ဝင်မလာအောင်တားဆီးဖို့အတွက် ဒေတာအာနာပိုင်တွေကိုညှင်ကြားထားတာဖြစ်ပေမဲ့နှစ်နိုင်ငံနေဆက်ဒေတာဟာတောတောင်ထူထပ်တဲ့အတွက်ထွက်ပြေးလာသူတွေကိုတားဆီးဖို့ကခက်ခဲနေတာပါမြန်မာနိုင်ငံမှာအာနာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေကိုအပြင်းထန်ရှုတ်ချကြောင်းနဲ့လက်တုံပြန်ဖို့အတွက်စဉ်စားသုံးသပ်မှာဖြစ်ကြောင်းဂျပန်ကက်ဘိနက်အဖွဲ့အတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
経済協力や政策の今後の対応については事態の
様々な懸念点類を掃除にび、市場へや不法騒乱も類、無話題に匹敵る部路設備統便とめそうら類を例ら統達とまきてる。မြန်မာရေးစိုးရိမ်နေကြတဲ့တခြားနိုင်ငံတွေရဲ့တုံ့ပြန်မှုတွေကိုလည်းထည့်သွင်းစဉ်းစားသွားမှာဖြစ်ကြောင်းပြောသွားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဒီမိုကရေစီလိုလားသူတွေကိုပြစ်ခတ်နှိမ်နှင်းနေတာကိုကန့်ကွက်တဲ့အနေနဲ့မြန်မာနဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆိုင်ရာပြီးစစ်တပ်ပစ္စည်းတင်ပို့ရောင်းချမှုတွေပိတ်ပင်မယ်လို့တောင်ကိုရီးယားနိုင်ငံကပြီးခဲ့တဲ့သတင်းပတ်တည်းပြောဆိုခဲ့ပြီးတဲ့နောက်ဂျပန်ကလည်းမြန်မာရေးနဲ့ပတ်သက်ပြီးခုလိုတုံ့ပြန်လာတာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်မြောက်ပိုင်းနဲ့ဂိုဘီတဲကန်နာရာထဲမှာလေပြင်းတိုက်ခတ်မှုကနေဆယ်နှစ်တာကာလအတွင်းအထူးမဆုံးတဲမုံတိုင်းကြီးဖြစ်ပေါ်နေပြီးဘေကျင်းမြို့တော်တလွှားမှာတော့တနင်္လာနေ့မှာအညိုရောင်ဖုံမှုတွေနဲ့ဖုံးလွှမ်းနေပါတယ်။မွန်ဂိုလီးယားကုန်းတွင်းပိုင်းဒေသကနေဘေကျင်းမြို့တော်တဝိုက်ကပြည်နယ်တွေဖြစ်တဲ့ချန်စုရှန်စီနဲ့ဟာဘေးဒေသတွေအထိတဲမုံတိုင်းဖြတ်တန်းနေတဲ့အတွက်တရုတ်မိုးလေဝသဌာနကအဝါရောင်အဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။ဒီတဲမုံတိုင်းဟာမွန်ဂိုလီးယားနဲ့မွန်ဂိုလီးယားကုန်းတွင်းပိုင်းကနေတိုက်ခတ်တဲ့ပြင်းထန်တဲ့လေမုံတိုင်းကြောင့်ဖြစ်လာပြီးလေပြင်းကဒီဒေသရင်းတဲကန္တရာကတဲမုံလေးတွေကိုတည်ဆောင်ပြီးဘေကျင်းမြို့တော်ကိုညာတွင်ချင်းရောက်သွားတဲ့အခါလေထုကအဝါရောင်တိမ်ကိုးလိုဖြစ်လာနိုင်တယ်လို့ကျန်းကျင်သူတွေကခန့်မှန်းထားတာပါ။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျန်းမာရေးအတွက်ထုတ်ပြန်ထားတဲ့ရှိသင့်တဲ့လေလူတဲ့အမှုံပါဝင်နှုန်းဟာ50မိုက်ခရိုဂရမ်ထက်မပိုသေးတဲ့ PM10 အဆင့်သတ်မှတ်ထားတာဖြစ်ပေမဲ့ဘေကျင်းကတချို့ရက်ွက်တွေမှာ PM10 ထက်ကျော်လွန်နေတာတွေ့ရပါတယ
်နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တော့ခင်မျိုးသက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့6ရင်းနှမြေလူသမားတွေရဲ့ CDM လှုပ်ရှားမှုအကြောင်းပြောပြချင်ပါတယ်။6ရင်းနှမြေလူသမားတွေရဲ့အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတလကျော်လာနေပြီးတော့အလုပ်ပြန်ဆင်းဖို့အကြောင်းမရှိဘူးလို့လည်းတက်ကြွလှုပ်ရှားသူတူက VOE ကိုပြောပါတယ်။6ရင်းနှမြေအလုပ်သမားတွေရဲ့အလုံးမတက်ရေလှုပ်ရှားမှုအခြေအနေကိုမတ်ခွန်ညိုကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ချောင်းမြို့ရင်းနှံမြေအလုပ်သမားတွေဟာစစ်ဖက်ကအုပ်ချုပ်မှုကိုမလိုလားတဲ့အတွက်အလုပ်မစင်းတော့ပဲအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်နေကြပါတယ်။ဒီကနေ့အထိ CDM လှုပ်ရှားမှုအပြည့်အဝအောင်မြင်နေဆဲဖြစ်တယ်လို့ချောင်းရင်းနှံမြေကအလုပ်သမားရဲ့တက်ကြွလှုပ်ရှားသူမတ်ပွင့်ကဗီဒီယိုကိုပြောပါတယ်
။ရင်းနှံမြေကတပိတ်ချိန်နေရတော့အခု CDM ဝန်ထမ်းတွေကတော့မြေတို့ပဲဖိအားပေးစီကမှုဆိုပြီးတော့ CDM တော့အခုချိန်ထိအောင်မြင်နေတာပဲချောင်းရင်းနှံမြေမှာတော့ထွက်သွားတာမရှိဘူး။ပြောင်းမှမရှိဘူးမစင်ဘူးချင်းတော့
ချောင်းမြို့ဘာဝင်ရေနံမြေမြို့ကဝန်ထမ်းတွေဟာအင်္ဂလိပ်ကိုလိုနီလက်ထက်ကလေးကစလို့ယာရုအစင်လိုက်တတ်မှတ်ဆောက်လုပ်ပေးထားတဲ့ဝန်ထမ်းအင်အားတွေမှာအစင်တစိုက်နေထိုင်လာခဲ့ကြတာပါမိဘတူဦးကွယ်လွန်သည်ဖြစ်စေအငိမ့်စားယူသွားသည်ဖြစ်စေမိဘနာမည်ကနေလက်ရှိရေနံမြေဝန်ထမ်းဖြစ်လာတဲ့သာသမီတူဦးကအဲ့ဒီအိမ်ကိုနာမည်လွှဲပြောင်းပြီးတော့ဆက်လက်နေထိုင်ကြပါတယ်CDM ပါဝင်တဲ့မိအထဝန်ထမ်းတွေနေအိမ်တွေကနေနှင်ထုတ်ခံနေရချိန်မှာလက်ရှိဝန်ထမ်းအိမ်ယာတွေမှာနေကြပြီး CDM လှုပ်ရှားနေတဲ့ရင်းနှံမြေအလုပ်သမားတွေရဲ့ရှစ်ဆက်နေထိုင်ရေးကရောဘယ်လိုရှိလာနိုင်တယ်လဲလို့မေးတဲ့အခါမှာမတ်ပွင့်ကအခုလိုရှင်းပြပါတယ်
အမွေဆက်ခံတက်ပြီးတကယ်သူကျမတို့ကဒီအိမ်ယာတွေမှာပဲဟော single single ဖအေးနာမည်သာသမီနာမည်အဲပေါ့နော်အဲ့ဒါနေပေါ့ single single နှစ်ပေါင်း60 90အထိဒီအိမ်ပန်ဝိုင်းပိုင်အထိမနေနိုင်တဲ့အတွက်ဒီဟာပဲမိခိုနေခဲ့ရတဲ့အပေါ်မှာဒီအချိန်မှာဖြစ်ကောင်းစီရဖိအားပေးလာလို့ဖိရမယ်ဆိုရင်ဟိုတဲတန်းယာတွေထိုးပြီးတော့စီစဉ်လောက်ထားတာရှိတယ်စီဒီယံဝန်ထမ်းတွေကိုလည်းဆက်ပြီးတောင်းထားဖို့လိုအပ်တယ်ကျမတို့ကရင်းနှံမြေကလုံသမားဝန်ထမ်းကများတဲ့အတွက်လက်ရှိမှာကငွေကြေးအင်အားရဲ့လုံလောက်ဖို့မရှိသေးဘူးပေါ့ရှင
်မန်းတမယာကန်ဘက်ကဝန်ထမ်းတွေကိုလည်း16ရက်နေနောက်ဆုံးထားအလုပ်ပြန်ဝင်ကြဖို့နဲ့အလုပ်ပြန်မစင်းမဲ့ဝန်ထမ်းတွေကိုနေအိမ်တွေကနေဖယ်ပေးဖို့သတင်းတွေထွက်ပေါ်နေပါတယ်အလုပ်သမားတွေကတော့နေအိမ်တွေကနေစင်းပေးဖို့တညီတညွတ်ထဲဆုံးဖြတ်ထားကြတယ်လို့မတ်ပွင့်ကပဲပြောပါတယ်အခုလိုအကြမ်းမဖက်စန့်ကျင်ရေးလှုပ်ရှားမှုအဖြစ်ရင်းနှံမြေဝန်ထမ်းတွေတညီတညွတ်တဲ့အလုံးမစင်းပဲနေကြတာနဲ့တစ်ချိန်တည်းတခြားအစိုးရဝန်ထမ်းတွေနဲ့အယက်သားတွေလည်းရင်းနှံမြေဝန်ထမ်းတွေနဲ့အတူ စန္ဒပြပွဲတွေကိုကျင်းပခဲ့ကြတာပါဒါပေမဲ့လည်းမတ်လ13ရက်စနေနေ့က6မြို့ပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေပြစ်ခတ်မှုတွေနဲ့အတူလူတဦးလည်းထိမှန်သေဆုံးခဲ့ပါတယ်ဒါကြောင့်တနင်္လာနေ့မှာတော့အရင်လိုစုရထားပြီးတစုတဝေးတဲ့စန္ဒပြတာမျိုးတဲ့ရက်ကွက်အလိုက်သူ့အစုနဲ့သူစန့်ကျင်ကန့်ကွက်တာမျိုးတွေနေရာအနှံ့မှာရှိခဲ့တယ်လို့လည်းမပွင့်ကပြောပါတယ်
ပြစ်ခတ်ဖြိုခွင်းပြီးဘလောက်ကြီးပဲစစ်ကောင်စီကဖိနှိပ်ဖိနှိပ်ကျမတို့ကရတဲ့နေရာကနေပြီးတော့ဆန္ဒပြပွဲတွေရှိတယ်မြို့ထဲမှာဆိုရင်လည်းကျမတို့ကမြို့ထဲလို့ခေါ်တဲ့ဘုဖုလာကြီးတခင်ဖုလာကြီးကြောက်တိုင်းစုရဲမှာရှိတယ်လမ်းမတော်လမ်းနေမှာရက်ွက်လမ်းနေမှာသာသနာ့ဘိမှန်လမ်းနေမှာဘုဘိကင်ဆောက်ရှောက်ရေးဆိုတဲ့လမ်းနေပေါ်မှာလည်းဆန္ဒပြအဖွဲ့ရှိတယ်လို့6ဖက်6ဖက်လို့ခေါ်တဲ့ရင်းနှံဝင်တဲ့အင်ညာကြီးအများဆုံးနေထိုင်တဲ့နေရာတွေမှာရက်ွက်တင်းနှစ်အမှတ်တင်းနှစ်3 4ရက်ွက်အတွင်းထဲမှာလည်းကျမတို့ဆန္ဒပြကြတယ်အဲ့လိုဆန္ဒပြတဲ့အချိန်မှာစစ်ကောင်စီကစားတွေနဲ့ရက်တက်ဖွဲ့တွေကနေပြီးတော့လမ်းဂျူလမ်းကြားရဲ့ထိတ်တွေဝင်လို့မရတဲ့နေရာတွေကနေပြီးတော့တနက်ကြီးစံနေနဲ့ထောက်လန့်ပြီးပြစ်ခတ်တာတော့ဒီနေ့ရှိခဲ့တယ်ဒီနေ့ချီရှိခဲ့တယ်ပေါ့ရှင်
ဖေဖော်ဝါရီလ9ရက်နေ့ကစလို့စက်တိုက်စန္ဒပြကန့်ကွက်ပွဲတွေရှိလာခဲ့တဲ့6မြို့မှာမတ်လ13ရက်နေ့ကတော့စန္ဒပြပွဲမှာမပါဝင်ဘဲအရသာတဦးပြစ်ခတ်ခံရပြီးသေဆုံးခဲ့ရတာဖြစ်ပါတယ
်13ရက်နေ့မှာ23ဦးလုံးအဖမ်းခံလိုက်ရတယ်အဲ့ဒီနဲ့ဖမ်းခံရတဲ့အချိန်မှာမိန်းကလေးက3ဦးပါတယ်ယောက်ျားလေးက20 23ဦးဖမ်းပြီးတော့တယောက်ကတော့ဆုံးပါသွားတယ်ကြာဆုံးသွားတယ်ကိုဝင်းဖြိုးအောင်ခကိုကြောင်လေးကအသက်40နှစ်ရှိတယ်ကိုကြောင်လေးကကာသမာကြောက်ပလောင်ကနေကုန်ချပြီးပြန်လာတဲ့ကားဖြစ်ကားတကားကိုဖွင့်ပြီးဆင်းလိုက်တဲ့အချိန်မှာသူကကြီးအစ်စ်နဲ့ပြစ်ချလိုက်တာပဲအဲ့ဒီမှာသူတို့ပြစ်တဲ့အချိန်မှာလမ်းမပေါ်မှာလူကားဦးအဆုံမိတဲ့အချိန်ဖြစ်မရှိဘူ
းခွဲလွန်သူဦးဝင်းဖြိုးအောင်ခကိုကြောင်လေးရဲ့တနင်းတွင်နေကစာပနခကြီးမှာရာပေါင်းများစွာသောလိုက်ပါပို့ဆောင်သူတွေဟာလက်သုံးချောင်းထောင်ပြီးလိုက်ပါပို့ဆောင်ခဲ့ကြတာကိုလည်းလူမှုကွန်ရက်စာမျက်နှာမှာတွေ့ရပါတယ်ရှင်ကျမခွာညိုပ
ါဘခွာညိုပြောပြသွားတော့ပါအခုတစ်ခါတော့ CRPH နဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်မြန်မာပြည်သူတွေနဲ့တရုတ်နိုင်ငံသားမှအထင်လွဲမအောင်စစ်ကောင်စီကရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေကြောင်းပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ကိုထင်လဲအောင်ကပြောလိုက်ပါတယ်တချိန်တည်းမှာပဲအမေရိကန်အစိုးရထိတ်တန့်တောင်းဝန်ရှိသူတွေရဲ့အာရှခီးစဉ်တွေမှာဒေသတွင်းလုံခြုံရေးကိုရိုက်ခတ်နိုင်တဲ့အနေအထားကိုအလေးပေးဆွေးနွေးဖို့ရှိတယ်လို့လည်းသူကသုံးသပ်ပါတယ်ကျွန်တော်ရန်တိုင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာကိုထင်လင်းအောင်ရေးပြီးခဲ့တဲ့ရက်ပိုင်းကပေါ့နော်မြန်မာနိုင်ငံထဲမှာရှိတဲ့ဒီတရုတ်နိုင်ငံကယင်းဤမြုံနံမှုတွေလှုပ်ထားတဲ့ဒီဆက်ရုံအလုံယုံတွေမိရှုဖြက်စည်းခံနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကစိုးရိမ်နေတာမျိုးတွေထပ်မဖြစ်အောင်ကာကွယ်ပေးဖို့ဆိုပြီးတော့ပြောထားတာရှိပါတယ်ဒီပေါ်မှာ CRPH ရဲ့အမြင်ကိုသိကြပါတယ
်။အော်အဲ့ဒါကတော့ကာကွယ်တာကတော့မှန်တာပေါ့ဗျာ။ကာကွယ်ရမှာပေါ့။ဘာဖြစ်လို့လဲဆိုတော့ကိုယ်နိုင်ငံထဲမှာရှိနေတဲ့business တွေပဲလေ။ဒါပေမဲ့တစ်ဖက်ကနေပြန်ကြည့်လို့ရှိရင်ဒါတွေကဘယ်သူကမီးရှို့တာလဲဆိုတာကအခုအထောက်အထားတွေနဲ့ထွက်လာပြီဗျာ။ဘယ်လိုလဲဆိုတော့ဒီစစ်ကောင်စီကနေပြီးတော့ပဲသူတို့ကဒါတွေကိုတည်တည်ချာချာကိုစနစ်တကျလှုပ်ပြီးတော့မှဒီတရုတ်နဲ့မြန်မာလူလူနဲ့ကြားထဲမှာသူတို့ကဒါ cloud ဆန်ထားတယ်ဆိုတော့ဒါအရင်သိတာလေ။တော့ဒီလိုမျိုးဖြစ်နေရဲဆိုတာကဒါစစ်ကောင်စီရှိနေတဲ့အကြောင်းမလို့ကိုစစ်ကောင်စီရဲ့အကြံစီတွေနဲ့ဒါနားလည်မှုလွဲအောင်လုပ်ထားရဲဆိုတာဒါအရန်သိတာနေတယ်ဗျ။
တဖက်မှာလည်းပေါ့နော်အရင်ဟိုကနဲ့တဆက်သေးပဲတရုတ်ဘက်ကပြောထားတယ်ဒီမြန်မာနိုင်ငံမှာနောက်ထပ်သွေးထွက်သံယူတွေမဖြစ်အောင်ကာကွယ်ဖို့နောက်ပြီးတော့ထိန်းသိမ်းသိမ်းလုပ်ကြဖို့ဆိုပြီးတော့ပြောထားတယ်။ဒီပေါ်မှာရော CRPH အနေနဲ့ဗာများအမှတ်ချက်ပေးလို့လဲ
။ဒါကတော့ကျွန်တော်တို့ကတရုတ်ကဒီလိုပြောလာတာကိုကျွန်တော်တို့ကကြိုဆိုပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စတွေကလည်းပဲခုနပြောသလိုပဲငိမ့်ညမ်းစွာဆန္ဒပြနေတဲ့เนาะလူငယ်တွေလူကြီးတွေဘယ်သူမဆိုကိုသူတို့ကသွေးထွက်တန်ရုံဖြစ်အောင်ကိုတိတ်ဆက်ညှဉ်းပန်းတပ်ဖြတ်ပြီးတော့ကိုထိမ့်သိမ်းနေတာဒါနိုင်ငံကဥပဒေနဲ့လည်းမညီဘူးเนาะဘယ်နိုင်ငံရဲ့ဥပဒေနဲ့မှလည်းမညီဘူးဒီဒီမြန်မာနိုင်ငံဥပဒေနဲ့လည်းမညီဘူးဒါ crime ပဲဗျာဒါကရာဇဝတ်မှုပဲเนาะအဲ့တော့ဒီဟာတွေကိုထိမ့်သိမ်းဖို့ဆိုတာကကျွန်တော်တို့ဘာလက်နက်မှမရှိတဲ့လူတွေကဘာသွေးထွက်တန်ရုံမှဖြစ်အောင်လုပ်နေတာမဟုတ်ဘူးနော်စစ်ကောင်စီရတာလင်းဒီဟာကိုလုံနေတာဖြစ်တဲ့အခါကျတော့စစ်ကောင်စီကဒါကိုထိန်းသိမ်းရမယ်ဆိုတာကိုဒါကိုကျွန်တော်တို့ကကြေကြေလောင်လောင်ပြောဖို့လိုလာပြီအခုဆိုရင်ဒါတရုတ်စိုးရကနေပြီးတော့ဒါကိုပြောလာပြီဆိုတော့ဒါကကျွန်တော်တို့ကြိုဆိုရမှာဖြစ်တယ်သူတို့ကဒါကိုအလေးနဲ့ထားပြီးတော့လုပ်ရမှာဖြစ်တယ်တရုတ်စိုးရမှာမဟုတ်ဘူးဒါနိုင်ငံတကာကပြောနေတာဆိုတော့ဒါစစ်ကောင်စီကဒါကိုတကယ့်ကိုအလေးနဲ့ထားပြီးတော့ဒါလူလူပေါ်မှာညှဉ်းပန်းနှိပ်စက်တပ်ဖြတ်နေတာတွေကိုချက်ချင်းရဖို့လိုပြီဗျဆို
တော့နောက်တစ်ခုကျွန်တော်မေးချင်တာကတော့အခုဆိုရင်ပေါ့အမေရိကန်နိုင်ငံသားဦးဝင်ကြီးရောကာကွယ်ဝင်ကြီးရောအာရှကိုတွားနေကြတယ်ဒီခီးစဉ်ထဲမှာလဲဒေတာရင်းကအရေးကြီးတဲ့ကိစ္စရတဲ့ကိုသူတို့ကဟိုဆွေးနွေးကြမှာပေါ့နော်ဒီထဲမှာ တချို့ကတုံးသက်နေကြတာကတော့လက်ရှိမြမအရေးကိစ္စကိုလည်းဆွေးနွေးကြဖို့ရှိရဲဆိုပြီးတော့တုံးသက်နေကြတယ်။ဆိုတော့သူတို့ရဲ့ဒီအာရှခီးစဉ်ကမြမနိုင်ငံအတွက်ဘလောက်ထိအရေးပါလာနိုင်မလဲ
။လက်ရှိအခြေအနေရသလိုရှိရင်မြမနိုင်ငံကထိတ်တန်းဆွေးနွေးပွဲမှာသူတို့ရဲ့စကားဝိုင်းထဲမှာထိတ်တန်းကနေပါလာဖို့ရှိမှာဗျ။ဘာဖြစ်လို့လဲဆိုတော့သူတို့ကဒေတာရင်းတည်ငြိမ်မှုကိုလိုချင်လို့ဒီ Indo-Pacific Data Quad Meeting ကိုသူတို့ကအဓိကထားပြီးတော့လှုပ်လာတာ။နော်ပြောလို့ရှိရင်တော့လေဒါ geopolitics ကချင်းဝင်ချာထိန်းမှုနော်ဒေတာရင်းတည်ငြိမ်မှုဆိုပြီးလှုပ်လာတဲ့အခါမှာကျွန်တော်မြန်မာနိုင်ငံကဒီလိုအချိန်မှာဒီလိုထဖြစ်နေရဆိုတော့ဒါကဒေတာရင်းကိုရိုက်ခတ်မှုတွေအများကြီးဖြစ်နိုင်တယ်လေဘယ်လိုမျိုးပြန်ရိုက်ခတ်မှုဖြစ်နိုင်တယ်လဲဆိုတော့နောက်ဆုံးအဆင့်ပြည်တွင်းစစ်ဖြစ်ကောင်းဖြစ်လာမယ်နော်အခုဆိုလို့ရှိရင်လူတွေကမခံမရနိုင်နေဖြစ်လာပြီအဲအဲ့လိုဆိုလို့ရှိရင်အကယ်၍များလူတွေကဒါကို resist လုပ်လာမယ်ဆိုလို့ရှိရင်ဒါကမတည်ငြိမ်မှုတွေပုံမှုပြီးတော့ပြင်းထန်လာပြီးတော့နော်ဒေတာရင်းနိုင်ငံတွေကိုပါပို့ပြီးတော့ထိခိုက်လာဖို့ရှိတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အရင်တော့ကလည်းဖြစ်ခဲ့ဘူးတာပဲလေ။ဒါတွေကရာသီမှာလည်းရှိခဲ့တာပဲ။နော်ဘယ်လိုလဲဆိုတော့နိုင်ငံဒီနိုင်ငံတွင်းမှာနေလို့မရတော့ဘူး။နော်ဒီလောက်ဂျန်တန်ဂျက်ဆက်လာပြီဆိုလို့ရှိရင်အခြားဘေးပတ်ဝန်းကျင်မှာရှိနေတဲ့အိန္ဒိယနိုင်ငံတွေကိုဝင်ရောက်ပြီးတော့ခိုလုံရတာတွေအများကြီးရှိခဲ့ဘူးတာတကယ်။နော်သိန်းနဲ့တန်းနဲ့ချီပြီးတော့ပြေးလွှာပုန်းချောင်ရတာတွေခိုလုံရတာတွေအများကြီးရှိတယ်။အဲ့တော့ refugee တွေအများကြီးရှိလာနိုင်တယ်။ဟိုဒါဆိုလို့ရှိရင်ဒီ zarim မတည်ငြိမ်မှုကိုဒါဖြစ်ပေါ်လာစေမယ်ဆိုတော့ဒီကိစ္စကသူတို့ဒီ Quad Summit ကနေပြီးတော့ဒါဟိုအရန်ကိုစိုးရိမ်တကြီးနဲ့စောင့်ကြည့်နေမယ့်ကိစ္စဆိုတော့ဒါအမြဲကြီးလက်ခတ်မလွဲဘူးဗျ။
နောက်ဆုံးတစ်ခုပါကျွန်တော်ဒီခီးစဉ်သူတို့ရဲ့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ဒီခီးစဉ်အဆုံးမှာပေါ့နော်ဒီတရုတ်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေတယ်။ဆိုတော့ဒီဆွေးနွေးပွဲအထက်မှာရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီတရုတ်နိုင်ငံရဲ့ယက်တီချက်ကိုအမေရိကန်ဘက်ကဘယ်လောက်ထိဖိအားပေးနိုင်မယ်လို့ရောမြင်မိလဲ
။အဲအမေရိကကတော့ဥဆောင်ပြီးတော့ဒီ Quad ကိုလုပ်တယ်ပြီးလို့ရှိရင်တရုတ်ဆိုရနဲ့လည်းတွေ့မယ်ဆိုတော့ဒါကကောင်းတဲ့အလားအလာပေါ့ဗျာ။အဲတစ်ဖက်ကကြည့်လို့ရှိရင်လည်းအမေရိကကတော့မှပဲဖိအားပေးစရာမလိုပဲနဲ့တရုတ်ဆိုရကနေပြီးတော့သူကိုယ်တိုင်ကစိုးရိမ်မကင်းဖြစ်လာတာတွေရှိလာပြီလေဗျာ။အခုဆိုရင်တရုတ်ရဲ့အဲတရုတ်ကုမ္ပဏီတွေမီးရှို့ခံရတယ်တရုတ်စက်ရုံတွေမီးရှို့ခံရတယ်ဆိုတော့ဒါကသူ့အနေနဲ့ဆိုရင်မကင်းဖြစ်လာမယ်ဆိုလဲဖြစ်တော့တယ်။ဘာဖြစ်လို့လဲဆိုတော့သူကလည်းသူတရုတ်လူမျိုးတွေဒီမြန်မာနိုင်ငံမှာလာပြီးတော့ကြီးဝိုင်းတွေလာလုပ်နေတဲ့တရုတ်လူမျိုးတွေကိုကာကွယ်စေချင်တယ်။နောက်ပြီးလို့ချင်းသူတို့လည်းတည်ငြိမ်တဲ့အစိုးရကိုသူတို့ကလိုချင်ပါပဲဗျ။အဲ့တော့အမေရိကရဲ့ဥဆောင်မှုနောက်မှာတော့သူလိုက်เสียမလိုဘူး။သူရဲ့တိုက်တွန်းမှုတော့မှစောင့်မနေပဲနဲ့တရုတ်အစိုးရကအခုတော့မှထုတ်ပြောလာပြီပဲရှင်းရှင်းလင်းလင်းတော့တယ်မလား။အဲအခုတော့မှသူတို့ကဒါကိုဒီလိုဟိုတွေးတဲ့တန်ရုံမှုတွေတွေဖြစ်နေတာကိုရတန်းကရက်ပါလို့သူကပြောလာပြီဆိုတော့ဒါကသူတို့နှစ်ဦးပူးပေါင်းပြီးတော့လုပ်လိုက်မယ်ဆိုလို့ရှိရင်เนาะသဘောတူညီမှုတွေနဲ့မြန်မာပြည်ရဲ့ democratization democracy force မှုမှာသူတို့ကဒီလိုမျိုးငင်းငင်းချမ်းချမ်းဖြစ်အောင်လို့သူတို့အနေနဲ့တိုက်တွန်းမယ်ဆိုလို့ရှိရင်ဒါကတကယ်ကိုမြန်မာပြည်ကခဏလေးအတွင်းမှာပြောင်းလဲသွားမယ်လို့ကျွန်တော်ယူဆတယ်ဗျာအဲ့တော့သူတို့နှစ်ယောက်ရဲ့ကဏ္ဍကအရန်ရေးပါတယ
်ဟုတ်ကဲ့ပါကိုထင်းနေအောင်ကျေးဇူးပါပဲခင်ဗျဟု
တ်ကဲ့ကျေးဇူးပါဟု
တ်ကဲ့ပါဒီကနေ့ငါးနေ့မနက်ခင်းသတင်းတွေကိုမနက်9:00နာရီတိဆက်ပြီးတော့တန်လွှင့်ပေးနေပါတယ်ဖေဖော်ဝါရီ1ရက်နေ့ဆီယနာသိမ်းပြီးတဲ့နောက်မှာ2020ရွေးကောက်ပွဲရလဒ်နဲ့ဖွဲ့စည်းခဲ့တဲ့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရင်ဆိုင်နေရတဲ့အခင်းကျင်းနဲ့1990ရွေးကောက်ပွဲပြီးဖွဲ့စည်းခဲ့တဲ့ပြည်ပရောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့နိုင်ငံတကာမှာရင်ဆိုင်ခဲ့ရတဲ့အခြေအနေတွေဘယ်လိုကွာခြားချက်ရှိနေပါလဲပြည်ပအခြေစိုက်1990ဒီပြည်သူလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ပြောခွင့်ရမိုးကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဥဘိုလာတင်ကိုမယင်ညနိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကပြည်ထောင်စုလွှတ်တော်ခေါ်ယူမဲ့နေ့မှာပေါ့နော်ဆရာနာတင်လိုက်ပါတယ်အဲ့အတွက်ဒီလွှတ်တော်ကိုယ်စားလှယ်တွေကနေပြီးတော့သူတို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဆိုပြီးဖွဲ့စည်းပြီးတော့ပေါ့နော်အခုဆိုရင်ယာယီဝင်ကြီးတွေယာယီဒုသမရခန့်အပ်ပြီးတော့ဆောင်ရွက်နေရပေါ့နော်ဒါနဲ့ပတ်သက်ပြီးတော့တီးခဲ့တဲ့သတင်းဘက်ကဒီစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဒီဗိုလ်ချုပ်စော်မင်းထွန်းကနေပြီးတော့ဒီ CRPH ဆိုတာအရင်က1990ရွေးကောက်ပွဲတုန်းက CRPH လိုမျိုးလွှတ်တော်ကိုယ်စားလှယ်တွေဖွဲ့ခဲ့တယ်ပေါ့နော်ဒါပေမဲ့လည်းဒီတကယ်တမ်းကျတော့သူတို့ဒီစစ်အစိုးရကပဲအာဏာကိုရခဲ့တယ်ဆိုတော့အားမျိုးသူနှိုင်းရှင်ပြီးပြောသွားတာရှိပါတယ်ဒါနဲ့ပတ်သက်လို့ဒီဥပိုလ်လှတင်တို့တကယ်တမ်း1990ပြည့်ရွေးကောက်ပွဲတုန်းကဒီလွှတ်တော်ကိုယ်စားလှယ်တွေလှုပ်ရှားဆောင်ရွက်ခဲ့တဲ့အခြေအနေနဲ့အခု CRPH ကလှုပ်ရှားဆောင်ရွက်နေတဲ့အခြေအနေတွေကိုနှိုင်းရှင်ပြောပြလို့ရမှာရှင
်အခြေအနေတွေပြောရမယ်ဆိုရင်တော့အလွန်အင်မတန်ကွာခြားတယ်လို့ပြောရမှာပါ1990ပြည့်နှစ်ပတ်ဝန်းကျင်မှာတုန်းကတော့စစ်အာဏာရှင်တွေကအသာစီးညတဲ့အနေအထားဖြစ်တယ်။ မြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေကိုအမြဲတမ်းဖမ်းဆီးထိန်းသိမ်းထားတဲ့ရွေးကောက်ပွဲမတိုင်ခင်မှာကောရွေးကောက်ပွဲပြီးတဲ့နောက်မှာကောစက်တိုင်ဖမ်းဆီးထိန်းသိမ်းထားတယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့လုပိုင်ခွင့်တွေကိုလည်းထိန်းချုပ်ထားခဲ့တဲ့အတွက်ကျွန်တော်တို့အားလုံးသိခဲ့ကြတယ်ဂန္ဒီညီလာခံနောက်မှသူတို့ခွင့်ပြုသလောက်ပဲလုပ်ခဲ့ရတဲ့အနေအထားချုပ်ပြီးတော့ပြောရင်တော့ဆရာနာရှင်တွေကအသာစီးရတဲ့အနေအထားဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီကနေ့အနေအထားမှာတော့တကယ်ရဲရင်ပြတ်သားတဲ့တရားကောင်းစိတ်ဓာတ်အပြည့်အဝရှိကြတဲ့မျိုးဆက်တဲ့လူငယ်တွေပြည်သူဝန်ထမ်းအားလုံးပါဝင်တဲ့ CDM movement ကြီးနဲ့တကွရဲရဲတော့စိတ်ဓာတ်နဲ့ဦးဆောင်မှုပေးနေတဲ့ပြည်သူလွတ်တော်ကိုယ်စားလှယ်တွေ CRPH အားလုံးကကျွန်တော်တို့ပြတ်ပြတ်သားသားရှိတဲ့နိုင်ငံတကာကိုချစ်တဲ့ရောက်တင်ပြနိုင်စွမ်းနေနဲ့ဆောင်ရွက်နိုင်စွမ်းနေလည်းရှိတယ်။ကဘာကလက်တာကိုတည်နေတဲ့အခါမှာတာစည်းမှရနေတဲ့အနေအထားမှရှိပါတယ်။အဲဒီလိုအနေအထားချင်းကအင်မတန်မှကွာပါတယ်။ကျွန်တော်တို့တုန်းကဆိုလို့ရှိရင်ပြည်သူလူထုနဲ့မျိုးဆက်သက်တွေပြည်သူလူထုရဲ့ရွေးချယ်တင်ပြောင်းလိုက်တဲ့ကိုယ်စားလှယ်တွေကအမြဲတမ်းစိတ်ဓာတ်ရှိပေမဲ့လို့ခုဒီနေ့လိုပြည်တွင်းလှုပ်ရှားမှုအနေအထားမှာရောနိုင်ငံတကာရဲ့သိရှိပြီးတော့ထောက်ခံအားပေးတဲ့နေရာမှာရောအင်မတန်မှကွာဟပါတယ်။ထူးခြားချက်တစ်ခုကတော့ဦးကျော်မိုးထွန်းလိုကုလသမဂ္ဂအတမ်းမှာမြန်မာနိုင်ငံကိုကိုစားပြုတဲ့အမြင့်ဆုံးတန်ရာရှိတယောက်ကပြည်သူလူထုဘက်ကရဲရဲဝံ့ရက်ခဲတာမျိုးဟာအရင်တော့ကောနောင်တမိုင်းမှာရောရှိဖို့အင်မတန်ခင်းရင်နဲ့ထူးခြားတဲ့အမှုမျိုးဖြစ်တယ်လို့ကျွန်တော်ပြောကြရမှာဖြစ်ပါတယ်ခင
်ဗျ။အဲ့တော့အခုအချိန်ကြီးကဟို1988ဒီဆရာနာတိန်းတုံးကပေါ့နော်အဲ့ကုလသမဂ္ဂမှာဖြစ်ခဲ့တဲ့အခင်းချင်းအနေထားနဲ့ပေါ့နော်အဲ့တော့ကဒါဥပိုလ်လာတင်တို့ကိုယ်တိုင်လည်းဒါ exile ဒီပြပရောက်ဒီညွန်ပေါင်းအစိုးရအဖွဲ့အနေနဲ့ရက်တည်ပြီးတော့လှုပ်ရှားခဲ့ရတယ်ပေါ့နော်အခုအာနာတိန်းနဲ့အခုချိန်ကြတော့ပြည်တွင်းမှာဒီ CRPH ကနေပြီးတော့အမျိုးသားညွန်ပေါင်းအစိုးရဖွဲ့ပြီးတော့သူတို့လည်းလှုပ်ရှားဆောင်ရွက်မယ့်အနေထားမျိုးဆိုတော့အဲ့တော့ကဖြစ်ခဲ့တဲ့အနေထားနဲ့အခုအနေထားရောဒီဘလို့ကွာခြားမှုတွေရှိလဲရှင
်အရင်တော့ကျွန်တော်တို့စီမာကဟိုတိုင်းပြည်ကစစ်အာဏာရှင်တွေရဲ့ self isolationism ပေါ့နော်အထူးကြံဝါဒကျင့်သုံးမှုတိုင်းပြည်ကိုပြည်ပကိုလည်းထွက်ခွာမပေးဘူးပြည်ပကနိုင်ငံသူနိုင်ငံသားတွေကဘာသူကဘာသားတွေလည်းတိုင်းပြည်ကိုလွတ်လွတ်လပ်လပ်လာခွင့်မပေးတဲ့အခါမှာကျွန်တိုင်းပြည်ဟာအထူးကြံနိုင်ငံမျိုးဖြစ်ခဲ့ပါတယ်နိုင်ငံတကာမှာဗမာနိုင်ငံဟာမြန်မာပြည်ဟာဗမာလေလို့တော်တော်ပဲဟိုစူးစမ်းပြီးမှသိကြတဲ့အနေအထားမျိုးရှိတယ်ဒီကနေ့မှာတော့ဒီနည်းပညာရဲ့ဖွံ့ဖြိုးတိုးတက်မှုရကောဗမာနိုင်ငံရဲ့လက်ရှိပဂရိအနေအထားရပွင့်လင်းလွတ်လပ်တဲ့လူအဖွဲ့အစည်းကိုလွန်ခဲ့တဲ့သူသဖြင့်တော့လွန်ခဲ့တဲ့9နှစ်လောက်မှာဆောင်ရွက်နိုင်ခဲ့တဲ့အချိန်အားလုံးပေါ်မှာကောလူငယ်တွေရဲ့ကမ္ဘာအနည်းပညာအားလုံးကို adopt လုပ်ပြီးတော့ဗောနော်ခံယူပြီးတော့မြန်မြန်ဆန်ဆန်တွတ်တွတ်လက်လက်ဒီသတင်းမီဒီယာတွေကဗာတင်ပြနိုင်တာတွေကိုရှိနေတဲ့အတွက်ကဘာကဒီကနေ့မြန်မာနိုင်ငံမှာဘာဖြစ်တယ်လဲဆိုတာလည်းသိတယ်စစ်အာဏာရှင်တွေကဘလောက်အထိရုံညံ့ပြီးတော့ကြမ်းတမ်းရက်စက်တယ်ဆိုတာလည်းကဘာသိတာပဲဖြစ်ပါတယ်ဒါကြောင့်မို့လို့တကယ်ဒီကနေ့အခြေအနေအရရဖြစ်မှာတော့အင်မတန်မှပဲကွာဟပါတယ်ဟိုတုန်းကကျွန်တော်တို့နိုင်ငံတကာကိုသွားတဲ့အခါမှာမြန်မာနိုင်ငံဆိုတဲ့ဟာကိုသိအောင်လို့တော်တော်လေးပဲရှင်းမှရတဲ့အချိန်မှာအခုချိန်မှာဆိုရင်တော့နိုင်ငံတကာကမီဒီယာအနေနဲ့တဆင့်ပဲဖြစ်ဖြစ်နေ့စဉ်တွေ့ကြုံနေရတဲ့ချိန်တွေပေါ်မှာမြန်မာနိုင်ငံမှာရှိနေတဲ့ဖြစ်ဖြစ်တွေဟာတကဘာလုံးကိုရိုက်ခတ်နေတာမျိုးဖြစ်နေပါတယ
်အခုဆိုရင်ဒီမြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရက်၄၀ကျော်ပေါ့နော်အဲ့ဒါအဲ့ဒီအတွင်းမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုဟိုစစ်တပ်ဘက်ကဟိုပြစ်ခတ်ဖြိုခွဲနှိမ်နင်းနေတဲ့အတွက်ကြောင့်ကလေးနဲ့ဒီအမျိုးသမီးတွေအပါအဝင်လူပေါင်း138ဦးထက်မနည်းသေဆုံးခဲ့ပြီးဆိုပြီးတော့ဒီကုလသမဂ္ဂဘက်ကတနေ့လာနေ့မှာထုတ်ပြန်ကြေညာပါတယ်အဲ့လိုအနေထားမှာဒီမြန်မာနိုင်ငံမှာဒီကုလသမဂ္ဂတက်တည်ပေါ့နော် R2P ဝင်လာဖို့ဆိုတဲ့မျိုးလူထုတွေကတောင်းဆိုတယ်ဒီလိုတောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့သတင်းဘက်ကစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းပြောသွားတာကတော့မြန်မာနိုင်ငံမှာ R2B ဝင်လောက်တဲ့အထိပြစ်မှုကျူးလွန်တာမျိုးတွေလည်းမရှိဘူးပေါ့နော်အဲ့ဒီအတွက်သူတို့ဒီမြန်မာစစ်တပ်ဘက်ကလည်းဘာမှဟို R2B အတွက်လည်းဘာမှပြင်ဆင်ထားတာမရှိဘူးဆိုပြီးတော့ဒီမေ R2B နဲ့ပတ်သက်တဲ့မေးခွန်းကိုတုံ့ပြန်ဖြေကြားသွားပါတယ်ဆိုတော့ R2B နဲ့ပတ်သက်လို့ဥပိုလ်လာတင်အမြင်ဘယ်လိုရှိပါလဲရှင
်ကျွန်တော်နိုင်ငံရဲ့နိုင်ငံရေးပထဝီအနေထားပေါ့နော်တရုတ်နိုင်ငံလိုဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားမှုမရှိတဲ့အင်အားကြီးနိုင်ငံတနိုင်ငံရဲ့အိမ်နီးနားချင်းဖြစ်နေတာတခြားနိုင်ငံတွေရဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အင်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးမှု non interference policy လို့ဆိုပြီးတော့မှယဉ်ကျေးမှုစီးပွားရေးနဲ့လူမှုရေးကိစ္စတွေဒါပူးပေါင်းဆောင်ရွက်တဲ့ အာဆီယံနိုင်ငံကြီးရဲ့အသိဝင်ဖြစ်နေတာဒီလိုအချက်တွေကတော့ကျွန်တော်နိုင်ငံကြီးနိုင်ငံရဲ့ပထဝီဝင်နိုင်ငံကြီးအားနည်းချက်တွေဖြစ်ပါတယ်နိုင်ငံတကာကဝင်ရောက်ဆွတ်ဖက်ဖို့ဆိုတာကမ္ဘာနိုင်ငံအင်အားကြီးနိုင်ငံတွေရဲ့ strategic interest လို့ခေါ်တယ်မဟာဗျူဟာမြောက်စိတ်ဝင်စားမှုအနေထားအမြင့်မြတ်မှမှရှိတဲ့နေရာမျိုးလည်းဖြစ်ရမယ်ပြီးတော့ဒီလိုဝင်တဲ့အခါမှာလည်းပဲအဲ့ဒီတိုင်းပြည်ရဲ့အချိန်တို့ကုန်ကြစည်တို့မြင့်မြတ်မှမှမရှိဘဲနဲ့ကူညီပေးလို့ရတဲ့အနေအထားမျိုးမှာရှိတယ်ဆိုခဲ့လို့ရှိရင်တော့နိုင်ငံတကာမိသားစုကအများများဆန်းဆန်းဝင်လို့ရှိပါတယ်သို့တော့ကျွန်တော်တိုင်းပြည်မှာကတော့ခုနပြောတင်ပြတဲ့အချက်တွေအရနိုင်ငံတကာဘက်ကဒီထောက်ခံအားပေးခြင်းနဲ့တနိုင်ငံချင်းရဲ့စိတ်ဓာတ်တွေထက်သန်ပေမဲ့လို့ကုလသမဂ္ဂလူညိုရေးကောင်စီမှာအဲ့ဒီတရုတ်တို့ရုရှားတို့ရဲ့ဗီဒိုပါဝါသုံးနိုင်တဲ့အများအားအဖွဲ့ဝင်ဖြစ်နေတဲ့အချက်တစ်ချက်ကအများအားဟန်တာဖြစ်ခဲ့ပါတယ်ဒါကြောင့်မို့လို့တစ်ချက်ကတော့ကုလသမဂ္ဂရဲ့တရားဝင်ပေါ့နော်ကျွန်တော်တို့ authorized intervention လို့ခေါ်ပါတယ်ကမ္ဘာကုလသမဂ္ဂလူညိုရေးကောင်စီမှာ15နိုင်ငံရှိတဲ့အ내က9နိုင်ငံကထောက်ခံတယ်အဲ့ဒီ9နိုင်ငံထဲမှာအများအားအဖွဲ့ဝင်9နိုင်ငံကလည်းပါတယ်ဆိုရင်တော့တရားဝင်ဝင်ပြီးတော့ဆောင်ရွက်တဲ့ကိစ္စမျိုးဖြစ်ပါတယ်ဒါပေမဲ့ authorized intervention လို့ခေါ်တဲ့ကျွန်တော်တို့ကိုဆိုဘိုမှာကျွန်တော်တို့နေတိုးကနေပြီးတော့ကိုဆိုဘိုကိစ္စတွေမှာဝင်ပြီးတော့ဆောင်ရွက်သွားတာမျိုးအီရတ်မြောက်ပိုင်းမှာကျွန်တော်တို့အမေရိကန်နဲ့နေတိုးတို့ကနေပြီးတော့ဝင်ဆောင်ရွက်သွားတာမျိုးတွေက unauthorized intervention တရားဝင်ကုလသမဂ္ဂရဲ့ခွင့်ပြုချက်မရှိဘဲနဲ့ဝင်ရောက်ဆောင်ရွက်တာမျိုးလုံလောက်တဲ့အကြောင်းပြချက်ကိုကိုယ့်အကူပြပြီးတော့ဝင်ရောက်ဆောင်ရွက်တာမျိုးတွေလည်းရှိခဲ့ပါတယ်။ဒါကြောင့်ကျွန်တော်တိုင်းပြည်မှာဒီ R2P ဆိုတာကကုလသမဂ္ဂ R2P မရှိနိုင်ပေမဲ့လို့အခြားသောနည်းလမ်းနဲ့ကျွန်တော်တို့ကိုထောက်ခံအားပေးတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထိပါတာစော်ကားတာကိုမခံနိုင်နဲ့နိုင်ငံတကာမိသားစုရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဝင်ရောက်ကူညီဟန့်တားမှုမျိုးကတော့မဖြစ်နိုင်ဘူးလို့ကျွန်တော်တို့ပြောလို့မရဘူးဆိုတာမျိုးတော့ကျွန်တော်ပြောချင်ပါတယ
်။မင်းညနေဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကမွေးစင်းနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။ပြီးခဲ့လကအာရှဒေသရဲ့အလို့ရှိဆုံးလူတူဖြစ်တဲ့တီချီလောက်ကိုဖမ်းဆီးရမိခဲ့တာဟာအရှိတောင်အာရှရဲ့ဒေါ်လာဘီလီယံပေါင်းများစွာချီတဲ့ငွေစည်းကုန်သွယ်မှုကိုထိခိုက်စေခဲ့ပါတယ်။သို့မြဲလည်းလုပ်ငန်းတွေငွေချေးအများစုကိုဆက်လက်ရရှိနေပြီးတော့ methamphetamine ဆေးပြားတွေလည်းထိုင်းနိုင်ငံထဲဆက်လက်စီးဝင်နေသေးလို့ဆိုပါတယ်။ VOA သတင်းတောက်ဒွန်ဒီသတင်းပေးပို့ထားတာကိုကိုအောင်မြတ်သူပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အလွန်စည်းပေါ်ပြီးဆွေးနီးစေတဲ့ methamphetamine စိတ်ကြွစေနဲ့ဘိမ်းမြူပမာဏတွေဟာလာအိုမြန်မာနဲ့ထိုင်းနယ်စပ်တွေမှာခွာပြီးတည်ရှိနေတဲ့ရွှေတရီကန်ဒေသရဲ့တက်ခွဲကန်တွေကစံကျင်တင်လောက်အောင်ထွက်ရှိနေတာပါ။အာရှဒေသရဲ့မွေးရစာတွေဟာသူတို့ရဲ့တန်နဲ့ချီတဲ့တရားမဝင်ကုန်စည်တွေကနေတစ်နှစ်ကိုဒေါ်လာဘီလီယံ80လောက်ရရှိနေတာပါ။အကြီးဆုံးဈေးကွက်တွေဖြစ်တဲ့ဩစတြေးလျနဲ့ဂျပန်နိုင်ငံတွေစီကိုတင်ပို့ဖို့အတွက်ထိုင်းနိုင်ငံကပင်မဂိတ်တွေကလည်းဖြစ်ပါတယ်။ထိုင်းရေးတွေကလည်းအစင်းမြင့်ထုတ်လုပ်ထားတဲ့အာနိသင်ပြင်းတဲ့ hallucinogens စိတ်ကြွဆေးကဲတွေကိုစံကျင်တင်ဖမ်းဆီးရမိနေပါတယ်။လက်တင်အမေရိကလိုမဟုတ်ပဲအာရှမွေးရစာတွေဟာထင်ပေါ်ကျော်ကြားမှုကိုရှောင်ရှားပါတယ်။သို့ပေမဲ့လည်းပြီးခဲ့တဲ့ဇန်နဝါရီလထဲမှာ Dutch ရဲတွေကဆီရှီလုပ်ကိုအမ်စတာဒမ်မြို့မှာဖမ်းဆီးရမိခဲ့ပါတယ်။အာရှရဲ့ El Chapo ဆိုပြီးတော့ Mexican မွေးရစာတူရဲ့နာမည်နဲ့ခိုင်းနိုင်ပြီးသူ့ကိုအမိပေးထားတာပါ။ဆီရှီလုပ်ကိုဖမ်းဆီးရမိခြင်းကနေ Sam Go လို့ခေါ်တဲ့မြေအောက်ခံရဲ့လှုပ်ဝက်ကုံသွယ်လမ်းကြောင်းတွေကိုဖွင့်ချပေးလိုက်နိုင်တာလည်းဖြစ်ပါတယ်။လောတမကမူရစ်စေးနဲ့ရာဇဝမှုဆိုင်ရာယုံက Jeremy Douglas ကတော့အခုလိုပြောပါတယ
် Sam Gore is really likely the largest group that engineered the shift we've seen underway
Sango Gai ဟာပြီးခဲ့တဲ့6နှစ်ကျော်ကာလအတွင်းအရှေ့နဲ့အရှေ့တောင်အာရှ Australia နဲ့ New Zealand ဒေသတွေစီကိုစိတ်ကြွစေပမာဏအများအပြားကိုကုန်ကူးတဲ့နေရာမှာအဓိကမောင်းနေတဲ့အကြီးဆုံးအုပ်စုပါဒီလိုအယောင်းဝယ်လုပ်ငန်းကြီးရဲ့နောက်ွယ်မှာတင်းတင်းကြပ်ကြပ်ချုပ်ကင်ထားတဲ့အဖွဲ့ကြီးဟာတခါမှမမြင်ဘူးလို့တဲ့ကြွန့်ကျင်မှုတွေနဲ့သူ့ရဲ့ကွန်ရက်တွေကိုဖြတ်ကျက်လုပ်ကင်နေတာဖြစ်ပါတယ
်။ Sam Go Gan ရဲ့နံပါတ်1ခေါင်းဆောင်ကတော့သူ့ရဲ့ဂန်းချုပ်ကိုဖမ်းမမိခင်ပြီးခဲ့တဲ့6လကဘန်ကောက်မှာထိုင်းရဲတွေကဖမ်းဆီးရမိခဲ့ပါတယ်။အခုအခါသူဟာဩစတြေးလျနိုင်ငံရဲ့မူရစ်စေဝါဆိုင်ရာတရားစွဲဆိုမှုရဲ့တရားခံလွှဲပြောင်းရေးအစီအစဉ်နဲ့ရင်ဆိုင်နေရပါတယ်။ထိုင်းမူရစ်စေးကော်မရှင်နာမွန်ထရီယင်ယမ်ကလည်းအခုလိုပြောပါတယ်
။เพราะฉะนั้นเมื่อหัวหน้าแก๊งถูกจับทั้งลีชุนชักแล้วก
็แก๊งก้องซองนูอูဖြစ်တဲ့လီချွန်ชักเนี่ยซีจีล็อบကိုဖမ်းဆီးပြီးတဲ့နောက်မှာออสเตรเลียကိုမူရစ်စေးအကြီးအကျယ်တွင်သွင်းမှုအနေထားတစ်ခုထိပြတ်တောက်သွားပါတယ်။ဒါပေမဲ့ဒါဟာယာယီပါပဲ။မူရစ်ကုန်ကူးမှုရဲ့သဘောကထိပ်ပိုင်းကောင်းဆောင်တွေမရှိတာနဲ့ဒီနေရာကိုယူမဲ့လူတွေအများတန်းပေါ်လာစမြဲပါ။
ထိုင်းမူရစ်ရဲ့အတွက်ကတော့ဒီလိုဖမ်းဆီးရမိတဲ့သဘောကအလုတ်ကိုရက်မပစ်ဘူးပါပဲ။ တို့ပေမဲ့လည်းမူရစ်ဂိုင်းတွေကတော့စိတ်ကြွစေးတွေဖြန့်ပြူးမယ်နိုင်ငံတကာမှာရှိတဲ့ဂိုင်းချင်းချင်းအကျိုးမြတ်ခွဲဝေမယ်ကာစီနိုလောင်းကစားတွေကွန်ဒိုမီနီယံတွေဝယ်ယူခြင်းတွေဒီဂျစ်တယ်ငွေကြေးဖြစ်ပြောင်းလဲခြင်းတွေကနေရရှိထားတဲ့ငွေကြေးတွေကိုခေါ်ဝါချဖို့ပဲဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးကုလယုံကဂျယ်ရမီဒေါက်ဂလတ်စ်ကအခုလိုဆက်ပြောပါတယ်
Sam Gore's difference is it's almost like a disruptive business model they in a sense
ဆန်ဂေါ်ကိုင်းရဲ့ထူးခြားမှုကစီးပွားရေးလုပ်ငန်းတွေကိုဖျက်ဆီးတာမျိုးပါပုံကျိုးစီးပွားအတွက်ပတ်သက်အမြောက်များကိုရှာဖွေရမှာတခြား꽌ပြားတဲ့အုပ်စုတွေနဲ့ကွန်ရက်ဖွဲ့လောက်ကင်တဲ့သဘောမျိုးပါဒါကြောင့်သူတို့မှာတခြားသောကျွမ်းကျင်မှုတွေနဲ့အကျိုးစီးပွားတွေလည်းရှိတာပ
ါတချိန်ကစိတ်ကြွစေဆွဲသူတူဖြစ်တဲ့ထိုင်းနိုင်ငံသားအကရာဆက်ချောဝင်းချင်နဝောင်ကတော့စိတ်ကြွစေရောင်းလို့အားများလာတာကြောင့်ဘန်ကောက်မြို့လမ်းတွေမှာမူးယစ်ဆေးဈေးတွေကျလာတယ်လို့ဆိုပါတယ
်နေအဒီမန်ဆူယာสำหรับคนที่พอจะมีกําลัง
เห็นว่าတော့ไอซ์လို့ခေါ်တဲ့စိတ်ကြွဈေးကိုပတ်စံစီရဲ့လူတန်းစားကသာတုံ့နှိုင်တာပါအခုတော့ဈေးကျလာတဲ့အတွက်အလဲလက်တန်စားနဲ့အောက်ထည်လူတန်းစားတွေအထိရောက်ရှိလာပါပြီ
အကရာဆက်ဟာစိတ်ကြွဈေးဆွဲခဲ့ပြီးအကျွေးတင်တာတွေရာဇဝမှုကျူးလွန်တာတွေနဲ့လူမှုဆက်ဆံရေးပျက်စီးခဲ့ရသူပါမူရစ်စေဝါကိုစမ်းသုံးကြည့်ချင်သူတွေအတွက်သူပြောတာကတော့မတုံ့ဆွဲရသေးတာဟာဘယ်အမှားတာဖြစ်ပြီးတော့ဒါကိုကောင်းချီးပေးကြပါလို့ဆိုပါတယ်
VOA American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်VOA ကနေသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါဆက်ယုံလို့ယုံအများစုရှိရာရန်ကုန်လိုင်းသားမှာတနင်္ဂနွေနေ့ကဆေးအာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေအတွင်းမှာလုံခြုံရေးတပ်ဖွဲ့တွေကကြီးစစ်သုံးပြီးတော့ပစ်ခတ်တာကြောင့်အနည်းဆုံးလူ100,000လောက်သေဆုံးခဲ့ပါတယ်တချိန်တည်းမှာပဲဘသူလက်ချက်ဆိုတာရှင်းရှင်းလင်းလင်းမရှိပဲတရုတ်လုပ်ငန်းတချို့လည်းမီးလောင်ခဲ့ပါတယ်တရုတ်တန်ယုံဘက်ကတော့ချက်ချင်းဆိုလိုပဲတရုတ်ရဲ့စီးပွားရေးလုပ်ငန်းတွေကိုနဲ့တရုတ်နိုင်ငံသားတွေကိုကာကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်စီးပွားရေးဒီတစ်ပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ဆက်ယုံအလုပ်ယုံတွေအများစုရှိရာရန်ကုန်လှိုင်းတရားနဲ့ရွှေပြည်သာပါတနင်္ဂနွေနေ့ကဆက်ယုံအလုပ်ယုံတချို့မီးလောင်ခဲ့ပါတယ်စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကတော့ရှို့မီးလို့ပြောပါတယ်ဘယ်သူလက်ချက်လဲဆိုတော့မသိရပါဘူးတနင်္ဂနွေနေ့ကမီးလောင်ခဲ့တဲ့ဆက်ယုံတွေထဲမှာအထက်ချုပ်ဆက်ယုံတွေအများစုဖြစ်ပြီးဓာတ်မြေဩဇာဆက်ယုံလည်းပါပါတယ်ရွှေပြည်သာမျိုးကအထဲကျုပ်စစ်ရုံတစ်ခုမီးလောင်နေတာကို Facebook လူမှုကွန်ရက်ကနေဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာမှာလမ်းသွားလမ်းလာတွေအန္တရာယ်မဖြစ်အောင်အရက်သားတွေကကူညီခဲ့ကြတာပါဆိုရာမူရာအထဲကျုပ်စစ်ရုံလို့ဓာတ်ရိုက်ထုတ်လွှင့်ပြသခဲ့သူကပြောတဲ့စစ်ရုံတစ်ခုလုံးနှီးပါမီးလောင်ခဲ့ခြင်းရောက်မှမိသက်ကတစီရောက်လာတာကိုလည်းတွေ့ရပါတယ်ရွှေပြည်သားမှာဆိုရာမိုရာအထည်ချုပ်ဆက်ယုံ JCK အထည်ချုပ်ဆက်ယုံနဲ့တခြားအထည်ချုပ်ဆက်ယုံတခုလည်းမီးလောင်တယ်လို့ဒေသခံကပြောတာကိုလည်းအဲ့ဒီ Facebook Live မှာတွေ့ရပါတယ်ဆက်ယုံအလုပ်ယုံတွေအချက်ချဖြစ်တဲ့လိုင်းတရားမှာတော့ လုံသားအများစုပါတဲ့တပိတ်တွေတင်းင်းကနေနေကခြေအစ်စ်နဲ့ပြက်ခတ်ဖြိုခွင်းတာပါဝင်စစ်တပ်နဲ့ရဲကအင်အားသုံးနှိမ်နင်းတာကြောင့်အ ਨੇ ဆုံးလူ22ဦးသေဆုံးရကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ခဲ့ပါတယ်။ဆက်ယုံတချို့လည်းမီးလောင်ပါတယ်။အလားတူပဲဘသူလက်ချက်ဆိုတာတော့မသိရပါဘူး။လိုင်းတရားက Global Fashion အထည်ချုပ်ဆက်ယုံ၊ဝေကြည်အထည်ချုပ်ဆက်ယုံ၊ရွှေနဂါဓာတ်မြေဩဇာဆက်ယုံ၊ယွာဟောင်းအထည်ချုပ်ဆက်ယုံ၊စမ်းမာထက်အထည်ချုပ်ဆက်ယုံတို့မိရှုခံရတယ်ဆိုပြီးစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီထိန်းချုပ်ထားတဲ့မြမရုပ်တံကကြီးညာသွားပါတယ်။တစ်ချိန်တည်းမှာပဲလိုင်းတရားနဲ့ရွှေပြည်သားကလည်းစစ်အုပ်ချုပ်ရေးမာရှယ်လော့ထုတ်ပြန်ခဲ့ပါတယ်
။ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်မူအားရန်ကုန်တိုင်းစစ်ဌာနချုပ်နေမည်ဖြစ်သည့်ရန်ကုန်တိုင်းဒေသကြီးလှိုင်းတရာမြို့နယ်နှင့်ရွှေပြည်သာမြို့နယ်များအတွင်အုပ်ချုပ်ရေးနှင့်တရားစီရင်ဆိုင်ရာဆဲအုပ်ချုပ်ရေးမာရှယ်လော့အာဏာကိုကျင့်သုံးရန်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419အရအနှင်းလိုက်သည
်လှိုင်းတရာမှာတရုတ်စီးပွားရေးလုပ်ငန်းတွေဖျက်ဆီးလူရဲမီးရှို့ခံရကြောင်းမြန်မာဆိုင်ရာတရုတ်တယုံပြောခွင့်ရကတနင်္ဂနွေနေ့မှာပြောပါတယ်အဖျက်မှောက်လုပ်သူတွေကဖျက်ဆီးလူရဲပြီးမီးရှို့တာဖြစ်ကြောင်းတရုတ်ဝန်တန်းတွေလည်းဒဏ်ရာရပြီးပိတ်မိနေကြောင်းပြောဆိုပေမဲ့ဒီအချက်ကိုတော့ VOA အနေနဲ့တီးတန့်အတိမပြုနိုင်ပါဘူး။တရုတ်လုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေကိုလုံခြုံရေးယူပေးဖို့ရဲတပ်ဖွဲ့ကိုတောင်းဆိုခဲ့ကြောင်းလည်းတရုတ်တန်ရုံပြောခွင့်ရရဲ့ထုတ်ပြန်ချက်မှာဖော်ပြပါဗျ။ဒါပေမဲ့ဆန္ဒပြသူတွေတေဆုံးထိခိုက်ဒဏ်ရာရရှိမှုကိုတော့ထည့်သွင်းပြောဆိုတာမရှိပါဘူး။မြန်မာဆင်အနာသိမှုနဲ့ပတ်သက်ရင်ပြည်တွင်းရေးသာဖြစ်တယ်လို့တရုတ်ဘက်ကအခိုင်အမာပြောဆိုထားတာပါ။
中国对缅友好政策面向全体缅甸人民中国同
မြန်မာနိုင်ငံတွင်အခြေအနေတွေဘယ်လိုပဲပြောင်းလဲသွားပါစေတရုတ်မြန်မာဆက်ဆံရေးကိုမြင့်တင်မဲ့တရုတ်ရဲ့ပိုင်းဖြတ်ချက်ကတော့ရင်းရိုင်သွားမှာမဟုတ်တလို့မြန်မာနဲ့ချစ်ချည်ရင်းနှီးမှုပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ရေးတရုတ်ရဲ့ဥတီချက်ကလည်းပြောင်းလဲမှာမဟုတ်ဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဇောင်လီကျန်းကမတ်လ12ရက်နေ့ကပြောဆိုသွားတာပါဆီယနာသိမ့်မှုဟာမြမပြည်တွင်းရေးသာဖြစ်တဲ့ဆိုတဲ့တရုတ်ရဲ့ရည်တည်ပြောဆိုချက်ကိုဆီယနာသိမ့်စန့်ကျင်နေတဲ့ပြည်သူတွေဘက်ကဘဝင်မကြပါဘူး။ဒါကြောင့်ဆီယနာသိမ့်ခံရပြီးတဲ့နောက်တရုတ်တန်ရုံရှိမှသွားပြီးဆန္ဒပြကြပါတယ်။တရုတ်ဘက်ကတော့ဆီယနာသိမ့်တာကိုသူတို့ထောက်ခံတယ်ဆိုတာကိုညင်းပါတယ်။ဒါပေမဲ့ထင်းထင်းပေါ်ပေါ်ကန့်ကွက်ရှုတ်ချတာမရှိပါဘူး။တနင်္ဂနွေနေ့ကတရုတ်ဆက်ယုံတချို့မီးလောင်ပြီးချက်ချင်းဆိုသလိုထွက်လာတဲ့မြန်မာဆိုင်ရာတရုတ်တန်ရုံပြောခွင့်ရထုတ်ပြန်ချက်မှာတော့တရုတ်မြန်မာစီးပွားရေးကုန်သွယ်ရေးမှာနှစ်ဖက်အကျိုးရှိစေတဲ့မူဝါဒကိုအခြေခံပြီးမြန်မာပြည်သူတွေအကျိုးရှိရေးကိုတရုတ်ကအလေးပေးတယ်လို့ဖော်ပြပါတယ်။လိုင်းတရားဆက်ယုံတွေမီးလောင်မှုကိုတိုက်ခိုက်ခံရမှုလို့တရုတ်တန်ရုံကသုံးလုံးပြီးဒီထဲမှာဆိုရင်အထည်ချုပ်ဆက်ယုံကအများဆုံးဖြစ်ကြောင်းဒီအထည်ချုပ်လုပ်ငန်းတွေမှာဆိုရင်မြန်မာလုပ်သားသိမ့်နေချီပြီးအလုပ်ပေးထားတာလို့ဖော်ပြပါတယ်။လူမှုကွန်ရက် Facebook မှာထုတ်ပြန်ထားတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ကြီးညာချက်အောက်မှာတော့မှတ်ချက်ပေးသူပေါင်း 4,000 ခွဲလောက်ရှိပြီးအများစုကတော့မနှစ်သက်တဲ့သဘောမျိုးမှတ်ချက်ပေးပါတယ်။လိုင်းတရားမှာဖြစ်တဲ့ကိစ္စမှာတရုတ်ရဲ့စီးပွားရေးလုပ်ငန်းတွေကိုဖျက်ဆီးခံရတာဟာဆိုရင်တိတ်ကိုဆိုးရပြင်းထန်တယ်လို့တရုတ်ကသုံးနှုန်းပါတယ်။ကျူးလွန်သူတွေကိုဖော်ထုတ်အပြစ်ပေးဖို့လည်းတောင်းဆိုထားပါတယ်။ဒါပေမဲ့တရုတ်လုပ်ငန်းတွေကိုမီးရှို့မှုနဲ့ပတ်သက်လို့တော့ဘယ်အဖွဲ့အစည်းဘယ်သူကမှတာဝန်ရှိကြောင်းပြောဆိုမထားသေးပါဘူး။ဆင်အာနာသိမ့်ပြီးတဲ့နောက်နိုင်ငံတွင်းမတိမငြိမ်ဖြစ်နေချိန်မှာတရုတ်ဘက်ကရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းကိုလုံခြုံရေးပေးဖို့အတွက်မြန်မာစစ်တပ်ကိုတိုက်တွန်းထားတဲ့အစည်းအဝေးမှတ်တမ်းတစ်ခုလည်းပေါက်ကြားထွက်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကနေပြည်တော်ကနိုင်ငံခြားရေးဝန်ကြီးဌာနရုံးချုပ်မှဒုတိယညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကိုဖမ်းဆီးတဲ့ကိစ္စဟာလည်းတရုတ်ရေနံပိုက်လိုင်းအရေးဆွေးနွေးမှုသတင်းပေါက်ကြားမှုနဲ့လည်းဆက်ဆက်နိုင်တယ်လို့သတင်းရင်းမြစ်တစ်ခုက VOA ကိုပြောပါတယ်။ဒီပေါက်ကြားထွက်လာတဲ့နိုင်ငံခြားရေးဆိုင်ရာအစည်းအဝေးမှတ်တမ်းတဲမှာတော့မြန်မာပြည်ကိုဖျက်ပြီးတရုတ်ဘက်ကိုတွေ့တန်းထားတဲ့ရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းတွေလုံခြုံအောင်အကာအကွယ်ပေးဖို့မြန်မာစစ်တပ်ကိုတရုတ်ကတောင်းဆိုထားတာပါ။ဆီယနာသိန်းစန့်ကျင်ဆန္ဒပြမှုတွေမှာအာနာသိန်းအုပ်ချုပ်ရေးကောင်စီဘက်ကအင်အားသုံးဖိနှိပ်လာတာနဲ့အတူပဲမြန်မာနိုင်ငံတွင်းကတရုတ်စီးပွားရေးလုပ်ငန်းတွေအပေါ်ချင်းချောက်ရေးသားချက်တွေဟာလည်းလူမှုကွန်ရက်မီဒီယာတွေမှာထင်သာမြင်သာတွေ့လာရပါတယ်ရှင်
ပတ်သင်ကြီးထိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရပါအခုတစ်ခါတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်မတ်ဆုမြတ်မော်စီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုကန့်ကွက်ပြီးတော့အကြမ်းဖက်အာဏာဖီဆန်ရေး CDM နှုတ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းတွေအတွက်နိုင်ငံတကာမှရောက်နေကြတဲ့မြန်မာပြည်သူတွေကထောက်ပံ့ကူညီနိုင်ဖို့တက်နိုင်တဲ့ဘက်ကကြိုးစားနေကြပါတယ်။ American ပြည်ထောင်စု Washington DC area မှာနေကြတဲ့အလင်းရောင်လူငယ်များဆိုတဲ့မြန်မာလူငယ်အဖွဲ့ကလည်းအလွန်ငွေတွေကောက်ခံပြီးတော့မြန်မာနိုင်ငံက CDM မှာပါဝင်နေတဲ့ဝန်ထမ်းတွေကိုကူညီထောက်ပံ့နေပါတယ်။အလင်းရောင်လူငယ်များအဖွဲ့ဝင်ကိုထိုက်ကလောလောဆယ်အထိဝန်ထမ်း360ကျော်ကိုထောက်ပံ့ကူညီနိုင်ခဲ့တယ်လို့ပြောပြပါရယ်
။ကျွန်တော်အခုလက်ရှိမှာပေါ့နော်ဒီအလင်းရောင်လူငယ်များဖွဲ့ရနေပြီးတော့မှဒီပြည်ပရောက်မြန်မာမိသားစုတွေဆီကနေပြီးတော့မှကောက်ခံရရှိထားတဲ့လူငွေတွေနဲ့ဒီ CDR နှုတ်ရှားနေတဲ့သူတွေဆီအဓိကပံ့ပိုးပြီးတော့မှကူညီပေးနေဖြစ်ပါတယ်။အဲတော့အခုလက်ရှိမှာဆိုလို့ရှိရင်တော့မြေပြင်မှာကွင်းဆင်းပြီးတော့လှုပ်ရှားနေတဲ့ဒီအဖွဲ့အစည်းနဲ့ချိန်ပြီးတော့မှကျွန်တော်တို့ရန်ကုန်မန္တလေးပြည်ပနဲ့နေပြည်တော်ဘက်ကဒီ CDR နှုတ်ရှားနေတဲ့လူတွေဆီအဓိကပံပိုးကူညီပေးနေဖြစ်ပါလေခင်ဗျာ
ပံပိုးကူညီပေးနေတယ်ဆိုတဲ့အခါမှာပေါ့နော်ဘလို့အကူအညီမျိုးတွေကိုပေးနေတာပါလဲငွေကြေးထောက်ပံ့မှုပေးတာလားစားရည်တောင်ရည်ပေးတာလားဆိုတာကိုလည်းပြောပြပါလားချက
်ဟုတ်ကျွန်တော်နှစ်ပိုင်းရှိပါတယ်ခင်ဗျာနှစ်ပိုင်းရှိတယ်ဆိုတာလည်းအဓိကတော့မြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုပဲကျွန်တော်တို့ကအဓိကသူတို့ရဲ့ဟိုဒီဆုံးဖြတ်ချက်တွေနဲ့ပဲဟိုသူတို့တွေလှုပ်ရှားမှုနောက်ကိုပဲကျွန်တော်တွေကဒီငွေကြေးပံ့ပိုးတဲ့အနေနဲ့လိုက်ပေးတာပါသူတို့လှုပ်ရှားမှုတဲ့သူတို့လှုပ်ရှားတဲ့အပိုင်းမှာတော့သူတို့နှစ်ပိုင်းရှိပါတယ်ပထမတစ်ပိုင်းကတော့သူတို့ဟိုဒီ CDM ဝင်တဲ့ဝန်ထမ်းတွေကိုငွေကြေးတိုက်ရိုက်ထောက်ပံ့တဲ့အစီအစဉ်ပေါ့နော်အဲ့ဒီဥစ္စာနဲ့တို့တွားတာရှိပါတယ်နောက်တစ်ခုကတော့တို့တွေကဒီဟိုထောက်ပံ့ဟိုဒီအစားအသောက်ထောက်ပံ့ပေးတဲ့ဟာမျိုးပေါ့ဥပမာစံစီစားဝယ်ပြီးတော့မှထောက်ပံ့ပေးတဲ့ဟာမျိုးကျွန်တော်မန္တလေးမြေထားဝမ်းအတွက်ဆိုလို့ရှိရင်ကျွန်တော်စံစီစားထောက်ပံ့ပေးတဲ့အစီအစဉ်တွေပါပါတယ်ပြီးလို့ရှိရင်နေပြည်တော်ဘက်ချမ်းမှာတော့ဒီဟိုဒီ CDM ဝင်တဲ့ဝန်ထမ်းတွေကိုဟိုဒီဟိုနေစရာအတွက်စီစဉ်ပေးတဲ့ဟာမျိုးပြီးလို့ရှိရင် CDM ဝင်တဲ့ဝန်ထမ်းတချို့သူတို့တွေရဲ့နေရက်တွေကိုပြောင်းနေတယ်ဆိုလို့ရှိရင်အဲ့ပြောင်းနေတဲ့လူတွေအတွက်စီစဉ်ပေးတဲ့ဟာမျိုးအဲ့ဒီလိုထောက်ပံ့မှုမျိုးကတော့ဒါနောက်ထပ်အခန်းကဏ္ဍတစ်ခုပေါ့နော်အဲ့ဒီလိုပုံစံမျိုးနဲ့ခွဲပြီးတော့မှဒီဟိုထောက်ပံ့မှုအပိုင်းကိုကျွန်တော်လုပ်ပေးနေပါတယ်ငွေကြေးထောက်ပံ့မှုနဲ့ပြီးလို့ရှိရင်အစားအသောက်ရဲ့ပြီးလို့ရှိရင်ဟိုလမ်းခီးဟိုပြောင်းတဲ့လူတွေအတွက်စီစဉ်ပေးတဲ့ထောက်ပံ့ရဲ့ပေါ့အဲ့ဒီဥစ္စာဒီထောက်ပံ့နေဘလို့လုပ်ပေးတယ်ဘလို့မျိုးဆုံးဖြတ်တယ်ဆိုတာတော့ဒီမြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့တွေကနေပြီးတော့ပဲသူတို့တွေကဟိုဆုံးဖြတ်ပြီးတော့မှပဲဟိုအဓိကလှုပ်ရှားပေးတာပါခင်ဗျာကျွန်တော်တို့ကတော့ဒီဘက်ကနေပြီးတော့ငွေကြေးထောက်ပံ့နေအပိုင်းကိုပဲဟိုတာဝန်ယူပြီးတော့လှုပ်ဆောင်ပေးတာပါ
ဟုတ်ကဲ့ပါရှင်အခုဆိုရင်ဒီကိုထိုက်တို့ရဲ့အလင်းရောင်လူငယ်များအဖွဲ့ကနေပြီးတော့မှဒီ CDM လှုပ်ရှားနေတဲ့ဝန်ထမ်းတွေကိုကူညီတာဝန်ထမ်းပေါင်း380နီးပါးပေါ့လေနော်ဟို369ယောက်ကိုကူညီထားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီအကူအညီတွေကရော
ပထမအဆုံးအချိန်ကျွန်တော်တို့ပေးပြီးပြီဆိုလို့ရှိရင်ဒီတွင်းမှာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေရဲ့ contact တွေကို CDM လှုပ်ရှားတဲ့အဖွဲ့ကိုဦးဆောင်တဲ့လူပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်လည်းအဲ့ဒီဖွဲ့တွေကခေါင်းဆောင်တဲ့လူပဲဖြစ်ဖြစ်ကျွန်တော်တို့အဲ့ဒီဖုန်းနံပါတ်တွေ contact တွေကိုကျွန်တော်တို့မျှဝေပေးပါတယ်အဲဒါမှမဟုတ်နောက်တစ်ချိန်တကယ်လို့တို့တွေ CDM ဆက်လက်ပြီးတော့မှဝင်နေတယ်ဝင်နေပြီးတော့မှတို့အခက်အခဲရှိတယ်ဆိုလို့ရှိရင်လည်းဒီအဖွဲ့အစည်းတွေကိုတို့ချိတ်ဆက်လို့ရအောင်ကျွန်တော်တို့လှုပ်ဆောင်ပေးထားပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းဒီဘက်ကနေအလှူငွေကောက်ခံနေတာကိုဟိုဆက်လက်ပြီးတော့မှလည်းအလှူငွေကောက်ခံနေပါတယ်ကျွန်တော်တို့ကတော့ဒီဘက်ကနေ fan ရှိသလောက်ပြည်တွင်းမှာရှိတဲ့ဒီ CDM လှုပ်ရှားနေတဲ့လူတွေကိုဟိုအခက်အခဲရှိနေတဲ့လူတွေကိုကျွန်တော်တွေကတော့ဟိုဆက်လက်ပြီးတော့မှထောက်ပံ့ပေးသွားဖို့အစီအစဉ်ရှိပါတယ်ခင်ဗျာဒီအဖွဲ့အစည်းတစ်ခုတည်းဟိုပဲလှုပ်ရှားနေတဲ့အဖွဲ့အစည်းတစ်ခုတည်းဟိုပဲဟိုအမြဲတမ်းထောက်ပံ့ပေးသွားလာဆိုတဲ့ဟာကတော့ကျွန်တော်တို့ဒီသူတို့တွေရှိတဲ့အခက်အခဲတွေပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့စဉ်းစားသွားမှာဖြစ်ပါတယ်ခင်ဗျာ
အခုလိုမျိုးအခက်အခဲတွေရှိတဲ့လူတွေကိုအကူအညီပေးတဲ့အခါမှာပေါ့နော်တကယ်သူတို့လိုနေတဲ့လူတွေရဲ့လက်ထဲကိုရောက်အောင်ပေးနိုင်ဖို့အတွက်ကိုရောကိုထိုက်တို့အနေနဲ့ဘယ်လိုမျိုးစီစဉ်ထားပါလဲရှင်
ဟုတ်ကဲ့ခင်ဗျဟိုအခုလောဆယ်ကြတော့တို့အဲ့လက်တွေ့ဟို field ထဲမှာဝင်ပြီးတော့မှမြေပြင်မှာဝင်ပြီးတော့မှလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ပဲကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေတယ်ပေါ့နော်ဟိုတချို့နေရာတွေမှာ CDM လှုပ်ရှားတဲ့ဝန်ထမ်းတွေအတွက်အကူအညီပေးတဲ့အဖွဲ့အစည်းတွေနှစ်ဖွဲ့သုံးဖွဲ့ဟိုရောက်ပြီးတော့မှအကူအညီပေးနိုင်တဲ့နေရာတွေရှိတယ်လို့တချို့နေရာတချို့ကြတော့လည်းဝေးပြီးတော့မှအဆက်အသွယ်လောက်ခတ်တဲ့နေရာမျိုးတွေမှာရှိတဲ့ CDM ဝန်ထမ်းတွေကြတော့အကူအညီလုံးဝမရောက်တဲ့အနေအထားတွေမှာရှိပါတယ်ခင်ဗျအဲ့တော့ဒီမြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ကျွန်တော်တို့တိုင်ပင်ပြီးတော့မှတို့တစ်ဖွဲ့နဲ့တစ်ဖွဲ့ချိတ်ဆက်နိုင်အောင်တို့စားနေကြပါတယ်စူးစားနေပြီးတော့မှအဲ့ဒီအဖွဲ့တွေကနေပြီးတော့မှဘယ် CDM လှုပ်ရှားတဲ့ဒီ site ကိုတော့သူတို့လှူပြီးပြီဘယ်နေရာတော့မလှူပါသေးဘူးဆိုတော့ဒ data ကိုသူတို့ဟိုအချင်းချင်းဖလှယ်ကြပြီးတော့မှအခုတော့မရောက်သေးတဲ့နေရာတွေစီပို့ပြီးတော့မှကြည်ကြဲပြင်းပြင်းရောက်နိုင်အောင်လို့ဒီမြေရင်ကလူတွေကလှုပ်ရှားပြီးတော့မှဆောင်ရွက်နေပါတယ်ခင်ဗျာကျွန်တော်တို့တွေလည်းသူတို့နဲ့အများအန်းတိုင်ပင်ပြီးတော့မှဒီဘက်ကနေလှုပ်ဆောင်ပေးနေပါတယ
်ကိုထိုက်တော့ကဒီ Washington DC area ပေါ့နော် DC Maryland Virginia ပြည်နယ်လူငယ်တွေစုဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်အဲ့တော့ကိုနဲ့ဒီအဝေးကြီးမှာရှိနေတဲ့မြန်မာနိုင်ငံကလူတွေအတွက်ကိုအခုလိုမျိုးအကူအညီတွေလုပ်နေတာဘာကြောင့်လုပ်ရတယ်လဲဆိုတဲ့အကြောင်းကိုပြောပြပါလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ဒီဟိုအဖွဲ့ကတော့ဟိုကျွန်တော်အခုမှသာအစပြီးတော့မှဖွဲ့ထားတာမဟုတ်ပါဘူးခင်ဗျာကျွန်တော်တို့ဟိုစားတွေက2015ခရီးကမြန်မာပြည်မှာရေဘေးတင်းဖြစ်တဲ့အချိန်ကလေးကပေါ့နော်အဲ့ဒီဒုက္ခဖြစ်တဲ့အချိန်ကလေးကကျွန်တော်တို့မြန်မာပြည်ရေဘေးအတွက်ရန်ပုံငွေဒီမှာ2015တုန်းကလည်းရန်ပုံငွေကောက်ပြီးတော့မှဈေးရောင်းပွဲတွေလုပ်ရန်ပုံငွေကောက်ပြီးတော့မှလှူဒန်းခဲ့ရရှိပါတယ်2019တုန်းကလည်းမြန်မာပြည်ရန်ပုံငွေအတွက်ဒေါခင်ဂျီဖောင်ဒေးရှင်းကိုကျွန်တော်တို့ဟိုဒီပေးပို့ပြီးတော့မှတည်းပေးပို့ပြီးတော့မှလှူဒန်းတာရှိပါတယ်အခုဒီတစ်ချိန်မှာလည်းကျွန်တော်တို့ဒီဒီရေးခဲမဖြစ်ခင်ပေါ့နော်မဖြစ်ခင်မှာကျွန်တော်တို့ဒီကိုဗစ်အတွက်ဆိုပြီးတော့မှာကျွန်တော်ဒီမှာလူငယ်တွေဈေးရောင်းပွဲလုပ်ပြီးတော့မှာဒီကိုဗစ်ရန်ပုံငွေအတွက်ဟိုထဲဝင်ဖို့အတွက်ကျွန်တော်တို့အလူကောက်ခံတာရှိပါတယ်အာအဲ့ဒီအလူငွေကျွန်တော်တို့မြန်မာပြည်ကိုပို့စီစဉ်နေစဲမှာပဲအခုဒီအာဆေယနာသိန်းဒီရေးခဲဖြစ်လာတယ်ပေါ့အဲ့တော့ဒီအခင်းအကျင်းဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုမြန်မာပြည်ဒီကိုဗစ်အတွက်ကောက်ထားတဲ့ရန်ပုံငွေတွေကိုလည်း CDM လှုပ်ရှားနေတဲ့အာဒီဝန်ထမ်းတွေကိုဟိုပံ့ပိုးပေးနေတဲ့ရန်ပုံငွေတွေကိုကျွန်တော်တို့ပေါင်းထည့်ပြီးတော့မှဒါဟိုကူညီပေးဖို့အတွက်ကျွန်တော်တို့ဆုံးဖြတ်ထားတာဖြစ်ပါတယ်ဒီ match la 10ရက်နေ့အထိလူငွေကောက်ခံရရှိငွေကစုစုပေါင်း 3,529 ရှိပါပြီအဲ့ဒီမှာမှာကျွန်တော်တို့ကိုဗစ်ရန်ပုံငွေကျွန်တော်တို့ကောက်ခံရရှိငွေ 13,000 ရှိတော့စုစုပေါင်းကောက်ခံရရှိငွေ match la 10ရက်နေ့အထိ 4,300 500ကျော်ရှိနေပြီပေါ့နော်အဓိကကတော့မြန်မာပြည်မှာ CDM ဝင်တဲ့ဝန်ထမ်းတွေကိုဟိုလည်းရွေးချက်နဲ့ကူညီတာလဲဆိုတော့အခုအချိန်နေရဟိုအကုန်လုံးညီပြီးတော့မှဟိုလှုပ်ရှားမှလှုပ်ရှားမှုတစ်ခုဖြစ်မှအခုလက်ရှိမတီးမတရားတဲ့ဒီဟိုအုပ်ချုပ်မှုစနစ်အောက်ကနေကျွန်တော်တို့ရုံထွက်နိုင်မှာဖြစ်ပါတယ်ခင်ဗျကျွန်တော်ပြည်တွင်းရဲ့လို့ပြည်ပရဲ့လို့မရှိပါဘူးကျွန်တော်တို့ဒီမြန်မာညီကိုတွေတိုင်းရင်းသားညီကိုတွေအကုန်လုံးစုပေါင်းပြီးတော့မှအားတစ်ခုနဲ့ဟိုတွန်းထုံမှာကျွန်တော်တို့ဒီတိုက်ပွဲအောင်နိုင်မှာဖြစ်ပါတယ်ခင်ဗျအဲ့တော့အဲ့လိုယုံကြည်မှုအောင်နိုင်မယ်လို့လည်းကျွန်တော်တို့တရားရဂိုင်းတို့ယုံကြည်ပါတယ်အဲ့တော့အဲ့လိုယုံကြည်မှုနဲ့ကျွန်တော်တို့လှုပ်ဆောင်မှာလှုပ်ဆောင်ရတာဖြစ်တဲ့အတွက်ကြောင့်မလို့ဒီတွင်းမှာရှိတဲ့ဟိုတကယ်အဓိကကြတဲ့နေရာတွေမှာလှုပ်ရှားနေတဲ့ပြည်သူတွေကိုကျွန်တော်တို့ဒီပြည်ပမှာရှိတဲ့မြန်မာပြည်သူတိုင်းရင်းသားညီကိုအကုန်လုံးကလည်းဟိုတက်နိုင်တဲ့ဘက်ကနေပြီးတော့မှပံ့ပိုးကူညီပေးတဲ့စိတ်တွေနဲ့ကျွန်တော်တို့လှုပ်ရှားနေရတာခင်ဗျ
အလင်းရောင်လူငယ်များအဖွဲ့ကကိုထိုက်ဖြစ်ပါရဲ့ရှင်စစ်အာဏာသိမ်းတဲ့အပေါ်ကန့်ကွက်ဆန့်ကျင်နေကြတဲ့မြန်မာနိုင်ငံတွေကပြည်သူအားလုံးကိုအားပေးထောက်ခံနေပြီးတော့အားလုံးလိုလားတဲ့အခြေအနေဖြစ်လာတဲ့အထိတက်အားတဲ့ဘက်ကပံ့ပိုးကူညီသွားမယ်လို့ပြောပါရဲ့ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်စီစဉ်တဲ့ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါအခုတော့သတင်းချင်းချုပ်ကိုမသိန်းကီထိုက်ကြီးညာပေးမှာဖြစ်ပါရခင်ဗျာ
မြန်မာစစ်တပ်ရဲ့ထိ ंछ ုံမှုအောက်မှာနိုင်ငံတွင်းအကြမ်းဖက်မှုတွေတိုးလာနေတာကြောင့်တုံးလုံ6600ကျောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထုတ်ပါတယ်။ဆန္ဒပြသူတွေကိုတပ်ဖြတ်မှုတရားဥပဒေမဲ့ဖမ်းဆီးမှုဖမ်းဆီးထားသူတွေကိုနှိပ်စက်ညှဉ်းပန်းနေဆိုတဲ့အစီရင်ခံချက်တွေဟာဆိုရင်အခြေခံလူ့အခွင့်အရေးကိုချိုးဖောက်မှုနောက်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးထိမ့်နှိမ့်သိမ့်သိမ့်ရှိရေးနဲ့ဆွေးနွေးညှိနှိုင်းရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုပြောင်ပြောင်တင်းတင်းအခက်နဲ့လုပ်ရဖြစ်တယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံဆီယနာတိမ်မှုနောက်ပိုင်းအကြမ်းဖက်မှုတွေအတွင်ငြိမ်းချမ်းစွာဆန္ဒပြသူအနည်းဆုံး138ဦးသေဆုံးရပြီးဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကတင်းနှလာနေမှာထုတ်ပြန်လိုက်ပြီးဒီသေဆုံးရသူတွေထဲမှာကလေးငယ်တွေနဲ့အမျိုးသမီးတွေလည်းပါတယ်လို့ပြောဆိုထားပါတယ်။မြန်မာဆန္ဒပြသူတွေကိုစစ်တပ်ရဲ့အကြမ်းဖက်မှုဟာစာရိတ်တာပြက်ပြကျင့်ဝတ်ချိုးဖောက်မှုဖြစ်ပြီးခွင့်လွှတ်နိုင်စရာမရှိတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆင်အနာသိမ့်ပြီးနောက်ပိုင်းပြီးခဲ့တဲ့မတ်လ14ရက်နေ့တနင်္ဂနွေနေ့ကဆန္ဒပြသူတွေသွေးမြေကျတည်ဆုံးမှုအများဆုံးဖြစ်ခဲ့ရပြီးနောက်တနေ့တနင်္လာနေ့မှာအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဂျာလီနာပေါ်တာကအခုလိုပြောဆိုတာဖြစ်ပါတယ်။
တရင်ချင်းညုတ်ကိုမတင်ကီထိုက်ချင်ညာပေးကြတာပါဒီညအစည်းအဝေးထုတ်လို့ရမှုကတော့ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျောင်းဝေါ်ကဖြစ်ပါတယ် VOA American တန်ရဲ့အင်္ဂါနေ့မနက်ခင်မြန်မာဘာသာအစည်းအဝေးလေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတူ24 4051နဲ့လိုင်းလက်190တို့ကနေအတန်လွင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ